Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ24ရက်တောက်ချာနေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကလွတ်တော်အနေတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူများကိုဖမ်းဆီးလိုက်တဲ့အကြောင်းရတဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းဆီလိုရေးကုလသမဂ္ဂလူခွင့်ရေးကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ဒီလိုထွတ်တန်းရောက်နိုင်ငံတကာနဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုမက်ခင်ဖြူထွေးနဲ့တူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကမြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆဲချက်တွေအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုဆေးလွတ်ဖို့ကုလသမဂ္ဂကဒီကနေ့မှဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့
ဆုံးဖြတ်ချက်ပြီးเนาะချကလေးကကျွန်တော်တို့တွေကနေပြီးတော့အဲ့ဒီမှာဂျနီဘာမှာကျွန်တော်တို့ရဲ့ယက်တီချက်ကိုကျွန်တော်တီ
ငွေကြေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရာကခုလိုပြောသားတာကိုမကြခင်မှာပြေစုံနာဆင်ကြမှာပါဒါပြင်ဒကြံကာလအတွင်းမှာစီးပွားရေးမန်တက်တွေဆောက်ခွင့်ပေးလိုက်တဲ့အပေါ်မှာတုံ့ပြန်ချက်တွေအပါအဝင်လက်ပတောင်းမှာရဲတွေနဲ့ဒေသခံတွေကြားဆက်ဆံရေးတင်းမာမှုဖြစ်ခဲ့အကြောင်းစရတဲ့သတင်းတွေကိုခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လဲဦးနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင်
ပြည်ထောင်ငံလန်ဒန်မြို့ကလွတ်တော်အနေတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူနှုတ်ကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အသေးစိတ်အချက်အလက်တွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့ဖမ်းဆီးမှုဟာတူးခြားမှုရှိတဲ့အကြောင်းလန်ဒန်မြို့ရဲ့ရဲတပ်ဖွဲ့ကအချက်ပြဝါဒတံပြန်နေနေဌာနရဲ့အကြီးအကဲမတ်ကရော်လီကပြောဆိုခဲ့တာပါ။နောက်တစ်လုံးမှာဖမ်းဆီးထားသူစုစုပေါင်း9ဦးရှိနေပြီးတူးကိုတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောပါတယ်။ဗြိတိန်ပါလီမန်နီတက်ခဲမှုကျူးလွန်ခဲ့သူဟာအစ္စလမ်ဘာသာကိုကူးပြောင်းခဲ့သူဗြိတိန်နိုင်ငံသားခါလစ်မာဆုတ်ဆိုသူဖြစ်ပြီးလက်နက်ပိုင်ဆိုင်မှုနဲ့တခြားမှုတွေပါဝင်ရာဇဝတ်မှုကျူးလွန်မှုတွေနောက်ကျောင်းရှိသူတူဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုထားတာပါတက်ခဲသူရဲ့နာမည်ရင်းဟာအဒရီယန်ရက်ဆယ်အကြောဖြစ်ပြီးသူနဲ့ပတ်သက်လို့သိထားတာရှိရင်လည်းပြောကြဖို့အချက်ပြဝါဒတံပြန်နေနေဌာနရဲ့အကြီးအကဲရော်လီကလူထုကိုပန်ချထားပါတယ်အဲစစ်သွေးကြောဖွဲ့ကတော့အသက်52နှစ်အရွယ်မာဆုတ်ဟာအမေရိကန်ဦးဆောင်ပြီးအဲစ်ဖွဲ့ကိုတက်ခဲနေတဲ့မာမိတ်နိုင်ငံကအရသားတွေနဲ့စစ်ဖက်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်ဖို့အဖွဲ့ရဲ့တိုက်တွန်းချက်ကိုတုံ့ပြန်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားပါချန်ဖက်ဝါရနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့တချိန်တစ်ခါမှအေးအေးယူခံရတာမျိုးမရှိခဲ့ပေမဲ့အစိုးရလုံးတဲ့ရဲရဲတွေနဲ့ဆက်နွယ်ပြီးစစ်ဆေးမြင်းမြန်းခံခဲ့ရဘူးသူဖြစ်တဲ့အကြောင်းလဲဗြိတိန်လူငယ်ရေးအရာရှိတွေကပြောဆိုကြပါတယ်လန်ဒန်မြို့ကပါလီမန်အဆောက်အဦကိုဆက်သွယ်ထားတဲ့ Thames မြစ်ပေါ်ကဝက်စ်မင်စတာတရားပေါ်မှာတွာလာနေတဲ့သူတွေကိုကားနဲ့တိုက်ဒီနောက်မှာတော့လွတ်တော်ဝင်ပေါက်ကိုပါဝင်တိုက်ပြီးတားဆီးဖို့ကြိုးပမ်းနေရဲတပ်ဖွဲ့ဝင်တူကိုလည်းဓာတ်နဲ့ထိုးခဲ့တဲ့လူရဲတွေကိုတော့သူတယောက်တည်းကကျူးလွန်နေတာဖြစ်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်
အမေရိကန်သမ္မတဟောင်းဘရက်ဥဘာမာရဲ့ဥဘာမာကဲလို့ထင်ရှားတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပြင်ဆင်ဖို့အောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Republican Party ဝင်တွေကိုဖိအားပေးနေပါတယ်ဥပဒေတစ်ကိုအတည်ပြုနိုင်မဲ့ထောက်ခံမဲ့အလုံးလောက်ရစေဖို့နောက်ဆုံးအကြိမ်ဖြစ်ကြိုးပမ်းတဲ့အနေနဲ့သမ္မတထရမ့်ကအယူဆပြင်းထန်တဲ့အောက်လွှတ်တော် Republican Freedom Caucus အဖွဲ့ဝင်တွေကိုဒီကနေ့ပဲဒီ Twitter လူမှုကွန်ရက်ကနေတိုက်တွန်းခဲ့တာပါ။ကျန်းမာရေးစောင့်ရှောက်မှုဥပဒေဟောင်းကိုအစားထိုးဖို့နောက်ဆုံးအခွင့်အရေးဖြစ်တယ်လို့ Republican Party အနေနဲ့ဥပဒေတစ်နဲ့အစားမထိုးနိုင်ဘူးဆိုရင် Planned Parenthood လို့မျိုးဆက်ပွားကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေလှုပ်ဆောင်နေတဲ့အုပ်စုတွေကိုဆက်လက်လုပ်ပိုင်ခွင့်ပြုထားတယ်လို့ဖြစ်လိမ့်မယ်လို့လည်းသတိပေးထားပါတယ်။ဥပဒေတစ်ကိုထောက်ခံမှုမပေးရင်လက်ရှိဥပဒေအတိုင်းပဲထားလိုက်တော့မယ်ဆိုပြီးတော့လေသမ္မတထရမ့်ကသူ့ရဲ့ Republican အမတ်တွေကိုချင်းချောက်ထားတာပါသမ္မတထရမ့်ရဲ့မဲဆွယ်ပွဲဂတိတွေထဲမှာတော့သမ္မတဟောင်းဥပမာရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းပြီးအစားထိုးဖို့ကိစ္စဟာလည်းအဓိကပါဝင်ခဲ့ပါတယ်ရှင
်နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်းသမ္မတဒေါ်နယ်ထရမ့်ရဲ့လက်ထောက်တွေနဲ့ပြည်ပကလူပုဂ္ဂိုလ်တွေကြားတယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကထုတ်ဖော်ပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ကြာသာပတေးနေ့မှာပဲကော်မတီဝင်တွေတကပိတ်ဆွေးနွေးခဲ့ကြပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဒဗန်နူနက်စ်ကတော့နိုင်ငံရဲ့ချလှုပ်ရှားမှုတွေကိုထောက်လှမ်းဖို့တယ်လီဖုန်းဆက်သွယ်မှုတွေကိုဥရီနဲ့ညီကြားပြတ်နားထောင်ရကအမတ်မထင်ထောက်လှမ်းပြီးတဲ့အထက်မှာသမ္မတထရမ့်ရဲ့လက်ထောက်တွေသာမကသမ္မတထရမ့်ကိုယ်ပြောဆိုမှုတွေလည်းပါဝင်ကောင်းပါဝင်နိုင်တဲ့အကြောင်းပြောဆိုထားပါ Republican ကိုယ်စားနူနက်စ်က သူဥဆောင်နေတဲ့ကော်မတီကိုအတိမပြေပဲဒင်းနောက်တွင်နဲ့တွေ့ဆုံခဲ့သလိုသမရကိုလည်းတွားရောက်အစီရင်ခံခဲ့ရာရောက်ဝေဖန်ခံနေရတာဖြစ်ပါတယ်။မနေ့ကတကပိတ်ဆွေးနွေးပွဲမတိုင်ခင်ဖွင့်ချပြောဆိုခဲ့ရတဲ့နဲ့သမရထရန့်ကိုတွားရောက်တင်ပြခဲ့ရတဲ့ဟာလုံးတင်နဲ့တင်တာကိုဆုံးဖြတ်လွတ်ဆောင်ခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ထောင်လိုင်းအစီရင်ခံစာတွေဘယ်ကရတယ်လဲဆိုတော့တော့သူကပြောဖို့ညင်းခဲ့သလိုသမရထရန့်ဆွေးနွေးစီကရတာဖြစ်နိုင်တယ်ဆိုတဲ့ခမန်းပြောဆိုမှုတွေထွက်ပေါ်နေတာကိုတော့သမရအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ရှော့စပိုင်ဇာကလည်းမနေ့တုန်းကပဲပယ်ချထားပါတယ်။သမရထရန့်ပိုင်ဆိုင်တဲ့နယူးယောက်ကထရန့်တာဝါကတယ်လီဖုန်းတွေကိုသမရဟောင်းဘရက်ကူဘာမကကြားပြတ်နားထောင်ခဲ့တဲ့အကြောင်းသမရထရန့်ရဲ့ပြင်းထန်တဲ့ဆွဆွဲပြောဆိုချက်တွေကိုကောက်ဝဲဖို့အင်ဂျီရောနဲ့ပေါင်းပြီးလုပ်နေတယ်လို့လည်းအော်လုတော်မန်နူနက်စ်ကိုအများကဝေဖန်နေကြတာပါ။
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကလူငယ်တဲ့နှစ်နှစ်တုန်းကပယ်ချထားခဲ့တဲ့ Keystone XL ရေနံပိုက်လိုင်းစီမံကိန်းကိုသမ္မတဒိုနယ်ထရမ့်ဆွေးရကခွင့်ပြုချက်ပေးလိုက်ပါတယ်။ရေနံပိုက်လိုင်းစီမံကိန်းဟာနိုင်ငံတော်အတွက်အကျိုးရှိမှာဖြစ်တာကြောင့်ဘိုအစိုးရက TransCanada ကုမ္ပဏီကိုဆောက်လုပ်ခွင့်ပေးလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာလိုက်တာပါ။စီမံကိန်းကိုခွင့်ပြုလိုက်တဲ့ကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်ကိုယ်တိုင်တောက်ချနေနောက်ပိုင်းမှာတရားဝင်ကြေညာဖို့လည်းစီစဉ်ထားပါတယ်။ TransCanada ကုမ္ပဏီဥက္ကဋ္ဌ Rex Garling ကတော့နေ့နဲ့ချီကြမြင့်မဲ့ဆောက်လုပ်ရေးစီမံကိန်းကိုခွင့်ပြုချက်ပေးခဲ့တာဟာတမန်ဝင်ခြေလှမ်းတရက်ဖြစ်တဲ့အကြောင်းပြောဆိုပါရယ်စီမံကိန်းတိဆောက်ပြီးစီးတဲ့အခါမှာတော့ကနေဒါနိုင်ငံကရင်းနှီးစိမ်းတွေကိုအမေရိကန်ပြည်သားစုကဲရက်ဒေတာကရင်းနှီးချက်ဆက်ယုံတွေစီတင်ပို့ထုတ်လုပ်မှာဖြစ်ပါရယ်ပြီးခဲ့တဲ့စက်တင်ဘာလတည်းသမ္မတအိုဘားမားအစိုးရလက်ထက်မှာဒီစီမံကိန်းကိုဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့တာပါစီမံကိန်းကိုပြန်လည်သုံးသပ်ဖို့မျှော်လင့်ချက်နဲ့ဆိုင်းငံ့ခဲ့တာဖြစ်ပေမဲ့လည်းနောက်ပိုင်းမှာတော့ပြည်သားစုတရားရုံးတစ်ခုကဒီစီမံကိန်းကိုဆက်လုပ်ချင်ရင်လုပ်ဖို့ဆုံးဖြတ်ခဲ့ပါရယ်မေပေါင်း1900ရှည်လျားတဲ့စီမံကိန်းပြီးစီးတဲ့အခါကနေဒါနိုင်ငံအယ်ဘာတာကနေရေနံစိမ်းစီပေပါ83,000ကိုအမေရိကန်ပြည်ထောင်စုနီဘရာစကာကိုနေ့စဉ်တင်ပို့ပြီးတော့ကယ်ရိုနဲ့ဒေသကဆက်ယုံတွေမှာထုတ်လုပ်ဖို့စီစဉ်ထားတာပါဒီစီမံကိန်းကြောင့်ပတ်ဝန်းကျင်ထိခိုက်မှုဖြစ်မှာစိုးရိမ်ကြတဲ့ဌာနေအမေရိကန်တွေနဲ့တက်ကြွလှုပ်ရှားသူတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်ရှင်အမေရိကန်အသံညဘက်မြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမြန်မာဝိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လူခွေရဲ့ချိုးဖောက်မှုဆွဆွဲချက်တွေချေချေပြင်းပြင်းထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းဆီလိုရေးကုလသမဂ္ဂလူခွေကောင်စီကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂ EU ကကမကဋ္ဌလုပ်ပြီးအမေရိကန်ပါဝင်နိုင်ငံတော်များရဲ့ထောက်ခံမှုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွေကောင်စီမှာအများသဘောနဲ့ဆုံးဖြတ်ချက်ချခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကတော့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကိုပါတွစ်ဆုံမေးမြန်းမှုတွေပါဝင်မြန်မာဆွေးရကဖွဲ့စည်းထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုံဆောင်နေစေဖြစ်ပြီးဩဂုတ်လမှာအစင်ကန်စာထုတ်ပြန်မှုရှိနေချေအခုလိုဆုံးဖြတ်တာလက်ခံနိုင်စရာမရှိကြောင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေကြာဆောင်စကန်တွေကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လူယုံရအနာမနီရဲ့စစ်စင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတယ်လို့ဆိုတဲ့လူပေါင်း 9,000 ကျော်လောက်တဲ့ကရိုဟင်ဂျာမွတ်စလင်120လောက်ကိုမင်းမြန်းစုံစမ်းထားတဲ့အစီရင်ခံစာတစ်စောင်ကိုတော့ကုလသမဂ္ဂကပြီးခဲ့တဲ့လထဲမှာပဲထုတ်ပြန်ထားတာပါ။အစီရင်ခံစာထဲမှာတော့အာမပြူချင်းမှုတပ်ဖြတ်မှုတွေပါဝင်လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောနိုင်လောက်တဲ့လူခွေရေးချိုးဖောက်မှုတွေရှိကြောင်းဖော်ပြထားတာပါ။ဒါ့အပြင်လည်းမြန်မာဆွေးနွေးကတော့ရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုဥပဒေနဲ့ညီကန့်တွဲဆောင်နေပြီးလူခွေရေးချိုးဖောက်မှုကျူးလွန်မှုတွေကိုအရေးယူမှာဖြစ်ကြောင်းလည်းကတိပြုပြောကြားထားတာပါ။ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးထင်လင်းကတော့လက်တွေ့အခြေအနေတွေနဲ့ကန့်ညီမှုမရှိဘဲချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဖြင့်လူခွေရေးကောင်စီရဲ့လိုရက်ကိုဒီကနေ့ပဲကန့်ကွက်ခဲ့ပါတယ်။ Human Rights Watch, Amnesty International စတဲ့နိုင်ငံတကာလူခွေရေးလှုပ်ရှားမှုအဖွဲ့တွေကတော့လူခွေရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းဒီကနေ့မှာပဲကြေညာချက်တွေကိုအသေးစိတ်ထုတ်ပြန်ခဲ့ကြပါတယ်
။တရုတ်ရဲ့တပ်သင်းမော်ရီကိုမလေးရှားနိုင်ငံကဝယ်ယူမဲ့ကိစ္စနဲ့တရုတ်တို့ရဲ့ဘယ်လိုကျူးကျော်ရန်စမှုမျိုးကိုမဆိုဆန့်ကျင်ဖို့မလေးရှားဘက်ကကင်းလဲမှုတွေအရှိန်မြှင့်လှုပ်ဆောင်မဲ့လို့ရဲ့ဟာနှစ်နိုင်ငံကာကွယ်ရေးနဲ့ပတ်သက်တဲ့စိုးရိမ်မှုတွေတွန်းမြင့်လာတဲ့သဘောဖြစ်တယ်လို့တရုတ်မလေးရှားတို့ကြားရှုပ်ထွေးတဲ့ဆက်ဆံရေးကိုလည်းထင်ဟပ်စေပါတယ်။မလေးရှားနိုင်ငံရဲ့နယ်နိမိတ်ဟာဆူလူပင်လယ်နဲ့အနောက်ဘက်အိန္ဒိယသဘုတ်တရာကယ်ယူတဲ့အထိဆက်ဆံနေတာပါ။ ။လာမယ့်တွင်ပါလာကစပြီးတရုတ်နိုင်ငံထုတ်ရေးတဲ့သင်္ဘော၄၀နဲ့ကဲအိုရန်တစ်လျှောက်ကင်းလည်သွားမယ်လို့မလေးရှားရာရှိတွေကပြောပါရယ်။မလေးရှားရေပြင်နဲ့နမိတ်တွေအပေါ်ချင်းချောက်ရန်စမှုတွေကိုကာကွယ်ဖို့အသုံးပြုနေတဲ့တော်ဝင်ရေတပ်ကသင်္ဘောအဆင့်90နေရာမှာခုဝယ်ယူလိုက်တဲ့သင်္ဘောတွေနဲ့အစားထိုးလာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါရယ်။မလေးရှားရေပြင်နဲ့နမိတ်ကိုချင်းချောက်နေတဲ့အထက်မှာတရုတ်နိုင်ငံလည်းတစ်ခုအပါအဝင်ဖြစ်ပါရယ်။ဒေါက်တရုတ်ပင်လည်းရေပိုင်နဲ့အငင်းပွားမှုမှာမလေးရှားနဲ့တရုတ်တို့ပြိုင်ဆိုင်နေကြတာဖြစ်ပါရယ်ရှင်။
အချင်းနိုင်ငံမှာ2011ခုနှစ်က RN ကိုလှူရှာမှုနောက်ပိုင်း6နှစ်ကြာထောင်နဲ့ဆေးရုံမှာနေခဲ့ရတဲ့သမရဟော့စတီမူဘာရက်ကိုပြန်လွတ်ပေးလိုက်ပါပြီ။သမရဟောင်းဟာဒီကနေ့မှပဲစစ်ဆေးရုံတစ်ခုပေါ်ကနေဆင်းသွားခဲ့တာပါ။အရှေ့လေပိုင်းဒေသတစ်လောရိုက်ခတ်ခဲ့တဲ့ RN လို့ထင်ရှားခဲ့တဲ့လှူရှာမှုတွေမှာမူဘာရက်ကပထမဆုံးတရားရုံးတင်အရေးယူခံခဲ့ရတဲ့နိုင်ငံခေါင်းဆောင်တူလည်းဖြစ်ပါတယ်။အချင်းနိုင်ငံမှာ18ကြာအုံကြွမှုတွေအတွင်းတိုက်စုံမှုတွေအတွက်တာဝန်ရှိကြောင်းလည်းသမရဟောင်းပေါ်မှာဆွဆွဲခံခဲ့ရတာပါ။တခြားမူပေါင်းများများစွာနဲ့လည်းဆွဆွဲခံရပါမယ်။နောက်ပိုင်းမှာတော့ဒီအမှုတွေကနေပတ်လပ်ပေးလိုက်ပါတယ်။ဒီလာဆမ်းပိုင်းမှာတော့လူသားမှုဆွဆွဲချက်တွေနှစ်ပတ်သက်လို့လည်းသူ့ပေါ်ဆွဆွဲခံထားတာတွေကိုတရားရုံးကပယ်ဖျက်ပေးခဲ့ပါတယ်။ရှင်းနေဖြစ်တဲ့သူကတော့သမရဟောင်းမူဘာရက်ရဲ့မူဟာရဲဟာအခုခါမှာအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကဟယ်လိုပိုလစ်လူကုန်ရက်ွက်မှာနေထိုင်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။
အာဖဂန်အစိုးရနဲ့ရင်းချမ်းရေးအတွက်တိုက်ရိုက်ဆွေးနွေးဖို့တာလီဘန်ကိုယ်စားလှယ်တွေဟာအိမ်နီးချင်းပါကစ္စတန်နိုင်ငံကိုတွားရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဆိုတဲ့သတင်းတွေဟာမမှန်ကန်တဲ့အကြောင်းတာလီဘန်အာဖဂန်တာလီဘန်တွေကပြောဆိုလိုက်ပါတယ်။တာလီဘန်တွေကတော့အာဖဂန်အစိုးရဟာအမေရိကန်ရဲ့ရုပ်သေးဖြစ်တယ်ဆိုပြီးတိုက်ရိုက်ဆွေးနွေးဖို့တခြားလုံးညှဉ်းဆန်းထားတာဖြစ်ပါတယ်။တာလီဘန်ကောင်းဆောင်တွေအစ္စလာမဘက်မြို့တော်ကိုတွားရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြနေတာကိုအပြင်းထန်ကန့်ကွက်တဲ့အကြောင်းတာလီဘန်အဖွဲ့ပြောခွင့်ရသူစာဘီဟူလာမူချဟစ်က VOA ကိုပြောဆိုခဲ့တာပါ။ဒါမဲ့လည်းရုရှားနိုင်ငံမော်စကိုမှာပြုလုပ်မဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့တာလီဘန်အဖွဲ့ကိုဖိတ်ကြားခဲ့မယ်ဆိုရင်တက်ကောင်းတက်မယ်လို့ဖော်ပြနေတဲ့သတင်းတွေကိုတော့ပြက်ပြက်သားသားညှဉ်းဆန်းတာမျိုးမရှိခဲ့ပါဘူး။မော်စကိုဆွေးနွေးပွဲကိုတက်ဖို့ဖိတ်ကြားခံရမယ်ဆိုရင်တော့စဉ်းစားမယ်လို့ပြောဆိုခဲ့တာပါ။အာဖဂန်ဆူယာနဲ့ရင်းငယ်ဆွေးနွေးပွဲတွေပြန်ဆနိုင်အောင်ဖိအားပေးတဲ့အနေနဲ့တာလီဘန်ခေါင်းဆောင်9ယောက်ကိုပါကစ္စတန်အစိုးရတာဝန်ရှိသူတွေကအစ္စလာမဘက်မြို့တော်မှာတွေ့ဆုံခဲ့တဲ့အကြောင်း AP သတင်းကဖော်ပြခဲ့ပြီးတော့နောက်တနေ့မှာပဲတာလီဘန်ပြောခွင့်ရသူကညှဉ်းဆန်းခဲ့တာဖြစ်ပါတယ်။တာလီဘန်နဲ့အာဖဂန်တာဝန်ရှိသူတွေ2015ခုနှစ်ဇူလိုင်လမှာတွေ့ဆုံဖို့ပါကစ္စတန်ကကြားဝင်ဆစ်ဆက်ပေးခဲ့တာပါ။ဒါပေမဲ့လည်းဒီတာလီဘန်အဖွဲ့ခေါင်းဆောင်မူလာအိုမာတည်ဆုံခဲ့တာနှစ်နှစ်ရှိပြီဖြစ်တဲ့အကြောင်းကိုထုတ်ဖော်ပြောဆိုခဲ့ရကရင်းချမ်းရေးဆွေးနွေးပွဲတွေမှာအဟံတာဖြစ်ခဲ့ရပါတယ်။ပါကစ္စတန်အစိုးရနဲ့ထောက်လိုက်ရေးအရာရှိတွေကတော့တာလီဘန်တွေလာရောက်တာတွေ့ဆုံတာတွေနဲ့ပတ်သက်လို့သတင်းတစုံတရာမသိရတဲ့အကြောင်း VOA ကိုပြောပါရစေရှင
်။ကောင်းလေဦးနဲ့မက်ခင်ဖြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံကိုရခိုင်ရင်းနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းတင်ဆက်ပေးချင်ပါသေးတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်မှာပြင်းထန်တဲ့လူခွင်ချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုဆေးလွတ်ဖို့ကုလသမဂ္ဂရဲ့လူခွင်ကောင်စီကဒီကနေ့မှဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုနိုင်ငံတကာလူခွင်အဖွဲ့ကကြိုဆိုလိုက်ပါတယ်။ထိုင်းမြန်မာမြန်မာအစိုးရဘက်ကတော့ဒီအချက်လက်စုံစမ်းရေးကော်မရှင်ကိုလာခွင့်ပြုနိုင်မှာမဟုတ်ဘူးလို့ပြောသွားပါတယ်။အကြီးကျောင်းပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။ဂျနီဗာမှာဒီနေ့လှုပ်တဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးလူခွင့်ရေးကောင်စီကမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်တပ်ဖြတ်မှုတွေအဓမ္မကျင့်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေရှိနေတယ်လို့ကြေကြေပြန့်ပြန့်ဆွဆွဲချက်တွေထွက်ပေါ်နေတာအတွက်အခုလိုစုံစမ်းရေးကော်မရှင်လွတ်ဖို့နိုင်ငံအများစုမဲနဲ့တခဲနဲ့ဆုံးဖြတ်လိုက်တာပါ။နိုင်ငံတကာမှာစိုးရိမ်မှုများလာနေတဲ့ဒီပြဿနာအပေါ်အခုလိုဆုံးဖြတ်လိုက်တာဟာအထူးပါလို့ကြိုဆိုတယ်လို့ HRW လို့တူကောက်ခေါ်တဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့ကဂျနီဗာအခြေစိုက်ဂျွန်ဖစ်ရှာကဆိုလိုက်ပါတယ
် We think it's a significant step that the UN
ကျွန်တော်ထင်ပါတယ်ဒီနေ့ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်လိုက်တာကထူးခြားအရေးပါတဲ့အစ်စ်မှာမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေအထူးသဖြင့်ရခိုင်ဒေသမှာဖြစ်နေတာတွေအတွက်ကျူးလွန်သူတွေမှာတာဝန်ခံမှုရှိလာနိုင်ရေးအတွက်ပေါ့နိုင်ငံတကာအချက်အလက်စုံစမ်းရေးကော်မရှင်လွှတ်ဖို့ဆုံးဖြတ်လိုက်တာပါ
ဒါပေမဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းတွေးဝင်ဦးကျော်စရာကတော့ဒီဆုံးဖြတ်ချက်မှာသူတို့မပါဘဲထွက်နေခဲ့ပြီးလက်မခံနိုင်ဘူးလို့ဆိုလိုက်ပါတယ
်အဲ့တော့ဒီဆုံးဖြတ်ချက်ပြီးเนาะချကြတဲ့ကကျွန်တော်တို့တွေကနေပြီးတော့အဲ့ဒီမှာဂျနီဗာမှာကျွန်တော်တို့ရဲ့ယက်တီချက်ကိုကျွန်တော်တို့ပြပြပြပြန်ပြောခဲ့ပြီးပါပြီကျွန်တော်တို့ကဒီเนาะဒီဆုံးဖြတ်ချက်ကနေကျွန်တော်တို့ကဒီဆက်စည်းပေါ့လေအဲ့ကျွန်တော်တို့ဒီဆုံးဖြတ်ချက်မှာပါဝင်ပတ်သက်မှုရှိမှာမဟုတ်ဘူးဆိုကျွန်တော်တို့ပါမလာမဟုတ်ဆိုကျွန်တော်တို့ကယက်တီချက်လည်းကျွန်တော်ပြောထားပြီးပါပြီအလားတူကျွန်တော်တို့ရဲ့ယက်တီချက်ကိုထောက်ခံတဲ့နိုင်ငံတွေလည်းရှိပါတယ်
မြန်မာအိန္ဒိယချင်းတရုတ်နဲ့အိန္ဒိယကပါဘေးထွက်နေခဲ့တဲ့ဒီဆုံးဖြတ်ချက်ကိုလက်မခံနိုင်တယ်လို့ပြောတာကအခုလွှတ်မဲ့စုံစမ်းရေးကော်မရှင်ကိုမြန်မာပြည်ဝင်ခွင့်မပြုနိုင်ဘူးလို့ဆိုလိုပါလားလို့မေးရမှာဦးကျော်စရာက
အဲ့တော့အဓိကကဒီစကရေကဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ကဟိုဆုံးဖြတ်ချက်လက်ခံမှာမဟုတ်ဘူးဒီဆိုသေးလို့မလို့တိတိကျကျပြောထားပြီးဖြစ်ကြောင်းဒီဆုံးဖြတ်ချက်ကနေပြီးတော့ထွက်ပေါ်လာတဲ့ဒီဟောအကျိုးဆက်တစုံတရာကျွန်တော်လက်ခံမှာမဟုတ်ပါဘူးခင်ဗျအဲ့တော့ဒီဟာနဲ့ပတ်သက်ပြီးဆင်လို့မဲ့ဆိုလည်းလက်ခံမှာမဟုတ်ပါဘူး
အဲ့တော့ဘာကြောင့်အခုလိုလက်မခံနိုင်တာပါလဲလို့မေးရမှာဦးကျော်စရာကဆက်ပြီး
ကျွန်တော်တို့ရဲ့သွားဆိုဆိုရစီစီကော်မရှင်မြန်မာနိုင်ငံဟိုကဆိုရီကော်မရှင်ကဘာမှမလုပ်ရသေးဘူးဒါလည်းမခံဘူးလို့ပြောတဲ့ဟာမျိုးကျွန်တော်တို့မှာလုတ်เสียရှိရတယ်အကုန်လုတ်တာကိုလက်မခံတာဖြစ်တဲ့တကြောင်ကျွန်တော်တို့ကလည်းသူတို့ကနေတစ်ဖက်တစ်လုံးမှာဟာကိုလက်မခံဘူးဆိုတော့ဒါသုံးပြချက်ချတဲ့သဘောဖြစ်ပါတယ
်တကယ်တော့မြန်မာအစိုးရအနေနဲ့လည်းအစိုးရရဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေကိုမေးမြန်းပြီးတော့ဩဂတ်စ်လမှာအစီရင်ခံစာထုတ်ဖို့ရှိနေတယ်လို့ဂျနီဗာအခြေစိုက်မြန်မာသံမတ်ကြီးဦးထင်လင်းကပြောခဲ့ပါတယ်။ဒါပေမဲ့ HRW လူခွင့်ရေးဆောင်ကြီးအဖွဲ့ကဂျွန်ဖစ်ရှာကတော့သူတို့မှလည်းဒီလူခွင့်ရေးချုပ်ဖောက်မှုတွေစုံစမ်းသိရှိထားတဲ့ဒါကြောင့်ပိုတမာသမတ်ကြတဲ့လူခွင့်ရေးအဖွဲ့စုံစမ်းဖို့လိုနေတယ်လို့ဆိုပါတယ
်။ Human Rights Watch has documented
လူခွင့်ရေးဆောင်ကြီးအဖွဲ့အနေနဲ့မြန်မာနိုင်ငံထဲမှာစီစဉ်ရှိရှိလူခွင့်ရေးချုပ်ဖောက်မှုတွေရှိနေတာကိုအထောက်အထားတွေရထားပါတယ်ဒီထဲမှာအိမ်တွေရွာတွေကိုမိရှို့တာလိမ်ပိုင်းဆိုင်ရာကြမ်းဖက်တာနဲ့တရားလက်လွတ်တပ်ဖြတ်နေတာတွေပါနေပါတယ
်ပြီးခဲ့တဲ့လကကုလသမဂ္ဂကထုတ်တဲ့အစီရင်ခံစာထဲမှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့မွတ်စလင်9,500တဲက220ကိုမေးမြန်းခဲ့ရမှာအများအပြားအဓမ္မအကျင့်ခံခဲ့ရတာအသက်ဖြတ်ခံခဲ့ရတယ်ဒါကြောင့်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေအဆင့်ကိုရောက်လာမှစိုးရိမ်နေရတယ်လို့ပြင်းပြင်းထန်ထန်ဖော်ပြခဲ့ပါတယ်အခုလိုနိုင်ငံတကာမှာအကြီးအကျယ်စိုးရိမ်လာတာကြောင့်မြန်မာစုအနေနဲ့အခုစုံစမ်းရေးကော်မရှင်အတွက်ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ HRW ကဂျွန်ဖစ်ရှာကဆက်ပြောပါတယ
်ကျွန်
တော်တို့အနေနဲ့မြန်မာနိုင်ငံကအဓိကတာဝန်ရှိသူတွေကိုတောင်းဆိုလိုပါတယ်ရသားစိုးရရောတမတော်ရောပေါ်လေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပါဒီနေ့ကုလသမဂ္ဂကရှင်းရှင်းလေးနဲ့တတန်းနဲ့တောင်းဆိုလိုက်ပါတယ်ဒီတော့မြန်မာနိုင်ငံမှာရေရှည်ကြုံလာတဲ့စိန်ခေါ်ချက်တွေကိုဖြေရှင်းနိုင်ဖို့ဒီချက်လက်စုံစမ်းရေးကော်မရှင်နဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှလာဆိုတာမြန်မာတာဝန်ရှိသူတွေဆုံးဖြတ်တဲ့အပေါ်မူတည်ပါတယ်
။အဲဒီတော့အခုလိုနိုင်ငံတကာစိုးရိမ်မှုပေါ်ပြောင်းလဲလာတဲ့မြန်မာဒီမိုကရေစီဆိုရအနေနဲ့ဘယ်လိုဖြည့်ရှင်းသွားဖို့ရှိပါသလဲလို့မေးရမှာဦးကျော်စရာက
ကျွန်တော်တို့ဆက်ရှိရလုပ်သွားမယ်။အခုပြီးခဲ့တဲ့ပတ်သလို့ရှိရင်ဒီကျွန်တော်တို့ရဲ့ဒေါက်တာကိုဖီအနိုင်ရဲ့အကြံပေးကောင်နော်ဒီကော်မရှင်ကနေပြီးတော့မှအကြံပြုချက်တွေလည်းထွက်လာတယ်။ကျွန်တော်တို့ကိုယ်တိုင်ဓာတ်တွေကိုသလို့ရှိရင်ကြိုးစားရဲဆိုထုတ်ပြန်ထားပြီးသားဖြစ်ပါတယ
်။တကယ်တော့48နိုင်ငံပါတဲ့ဒီလူခွင့်ရေးကောင်စီဆုံးဖြတ်ချက်မှာမပါဘဲဘေးထွက်နေခဲ့တဲ့တရုတ်နိုင်ငံကလည်းဒီရခိုင်ပြည်ကမွတ်စလင်ပြည်ထနာကအချိန်ယူဖြည့်ဆည်းရမှာမို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းဆက်သွယ်မေးမြန်းထားတာပါ။ခုတစ်ခါမှာတော့တကြံကာလအတွင်းမှာစီးပွားဖြစ်မန်ဒက်တွေစောက်ဖို့ခွင့်မပြုတော့ဘူးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဒီနေ့ရန်ကုန်မဟာတကြံပွဲတော်အတွက်စီးပွားဖြစ်မန်ဒက်တွေစောက်ခွင့်မပြုဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်ပါတယ်။တကြံကာလအတွင်းဖျော်ဖြေကြမဲ့တန်းချက်တွေကိုလည်းကြိုတင်စီစစ်သွားမယ်သဘောမျိုးကိုဝန်ကြီးချုပ်ကပြောပါတယ်။ဒီကြောင့်ပြည်စုံကတော့ရန်ကုန်တိုင်းလွှတ်တော်ဝင်းတွင်းမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်ပြီးသတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုထောင်ကပြသပေးပါလိမ့်မယ်။
တကြံပွဲတော်အတွက်စီးပွားဖြစ်ရေကစားမန်ဒက်တွေဆောက်လုပ်ခွင့်နဲ့ပတ်သက်ပြီးသတင်းတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအဲ့ဒီလိုမန်ဒက်တွေခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအတိအကျပြောသွားတာပါ
ဒီကျင်းပမဲ့မဟာတကြံနှစ်တကူပွဲတော်ကြီးမှာစီးပွားဖြစ်မန်ဒက်တွေအားလုံးကိုခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဒီနေရာမှာပြောပြရစီကျွန်တော်တို့အခုကျင်းပမဲ့ဒီမန်ဒက်တွေကိုကျွန်တော်တို့အခုခွင့်ပြုပေးပေးထားတယ်စီမီစီကံ45ခုရှိပါတယ်ဒီ45ရဲ့နံပါတ်44မှာတကြံမတ်တဲ့ရေကစားလက်မှတ်များအားစီးပွားရေးဆန်ဆန်ရောင်းချင်းကိုခွင့်မပြုပါတရားဥပဒေအရရေးဆောင်ရွက်သွားမည်လို့ဖော်ပြထားပြီးဖြစ်ပါတယ်နောက်ချက်ကတော့အရက်ဒေတာတွေကိုဥပဒေမဲ့ရောင်းချလို့မရနိုင်ပါဘူးဒီအခြေအနေတွေကိုလည်းထိထိရောက်ရောက်ရေးဆောင်သွားမှာဖြစ်ပါတယ်မတ်တဲ့ဒီအားလုံးမှာအလုံးပိတ်အခန်းကြီးအားလုံးကိုလည်းအရေးကြီးဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီပြင် CCTV ကင်မရာတွေနဲ့ကွန်ထရိုးလုပ်သွားမှာဖြစ်ပါတယ်
။ရေကစားဖို့အတွက်ငွေပေးစရာမလိုတဲ့မိသားစုမန်ဒက်တွေနဲ့စီးပွားရေးကုမ္ပဏီတွေရဲ့မန်ဒက်တွေကိုတော့ခွင့်ပြုချက်နဲ့ဆောက်လုပ်လို့ရကြမှာပါ။မန်ဒက်ဆောက်လုပ်ခြင်းနဲ့သူတွေဟာခွင့်ပြုချက်လျှောက်လာကိုမတ်လ25ရက်နေ့နောက်ဆုံးထားပြီးတိုင်းဒေသကြီးအစိုးရထံတင်ပြရမှာဖြစ်ပါတယ်။လက်ရှိအချိန်ထိတော့မန်ဒက်ဆောက်ခွင့်လျှောက်လာ9ဆောင်းပဲရသေးတယ်လို့ဦးဖြိုးမင်းသိန်းကပြောပါတယ်။ ဒါအပြင်တကြံကာလအတွင်းမှာဖျော်ဖြေကြမဲ့တန်ချက်တွေနဲ့ပတ်သက်လို့လဲရန်ကုန်တိုင်းအစိုးရကကြိုတင်စစ်ဆေးသွားမယ့်သဘောမျိုးဝန်ကြီးချုပ်ကအခုလိုပြောပါတယ်။တန်ချက်တွေအ
ားလုံးနဲ့ပတ်သက်ပြီးတော့တော့တော့အကြောင်းအရာတိုင်းအားလုံးပေါ်ပါတော့တော့တာဝန်ယူတာဝန်ခံမှုနဲ့လည်းဆောင်ရွက်ကြရမှာဖြစ်ပါတယ်။အဲ့ဒီတာဝန်ယူတာဝန်ခံထားတဲ့တန်ချက်တွေအားလုံးကိုကျွန်တော်တို့ဒိုက်ဒေတာကြီးအစိုးရဘက်ကနေထိခိုက်မြင့်တာမှုရှိနိုင်တဲ့အခြေအနေမျိုးရှိနိုင်တယ်စစ်ဆေးပြီးတော့ဒီအခြေအနေပေါ်မှာကျွန်တော်တို့ကျိုးတင်ပြီးကျွန်တော်တို့အတိပေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ကဆရာလုပ်ဖို့ဟာဒီဟာလေးကိုအပေါ်နေပြီးဒီကိုလိုပြောဒီလိုပြောဆောင်ရွက်ဖို့အစီအစဉ်မရှိပါဘူးဒီမှာတယောက်နဲ့တယောက်နဲ့ရိုက်ခတ်မှုဖြစ်ပေါ်လာခဲ့ရင်ဒီအခြေအနေကိုကျွန်တော်တို့ကလည်းနှစ်ဖက်စလုံးကိုဖြန့်ပြီးပြီးအကောင်းဆုံးဖြစ်နိုင်ဖို့အတွက်ကြိုးပမ်းနိုင်ဖို့အတွက်ဆောင်ရွက်နေတယ်ဆိုတာကိုဒီနေရာနေအတိအကျပြောကြရပါတယ်
တန်ကျက်တွေတချင်တွေဟာဒေါတာဝင်အရေးသုံးပါးကိုထိခိုက်မှုမရှိစေဖို့အပါအဝင်ဘာသာရေးလူမျိုးရေးနဲ့နိုင်ငံတော်အဖွဲ့အစည်းလူပုဂ္ဂိုလ်တဦးတယောက်ကိုထိခိုက်စေမဲ့စကားအသုံးလုံးတွေမပါစေဖို့အတွက်ရန်ကုန်တိုင်းဒေသကြီးမဟာတကြံတချင်တန်ကျက်စစ်စစ်ကြက်မရေးလုပ်ငန်းကော်မတီထံကိုတင်ပြရမယ်လို့မတ်လ23ရက်နေ့နေ့စွဲနဲ့ကော်မတီကကြေညာချက်ထုတ်ထားပါတယ်တကြံရုံးပိတ်ရက်ကာလအတွင်းမှာအများပြည်သူသွားလာရေးအဆင်ပြေအောင်အတွက်ကားစီးရင်ပို့တိုးပြဆဲဖို့ကားကားတွေကိုပုံမှန်ထက်ပို့ပြီးမတောင်းမှုပြောထားတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်ပြည်သူရင်ပြလို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာတော့ဖျော်ဖြေမှန်ထွက်တွေဆောက်လုပ်ခွင့်ပေးတော့မှာပါဆောက်လုပ်ခြင်းတဲ့သူတွေဟာတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီအစိုးရထံကိုတင်ပြရမှာဖြစ်ပြီးအစိုးရကခွင့်ပြုတယ်ဆိုရင်တော့အခွင့်ကောက်သွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရေကစားချိန်ကိုစနစ်တကျတတ်မှတ်ပေးထားပြီးလုံခြုံရေးပိုင်းကိုအထူးအာရုံစိုက်လုပ်သွားမယ်ဆိုတာကိုလည်းဝန်ကြီးချုပ်ကဆိုပါတယ်။ရန်ကုန်မြို့တော်ခန့်မှဗဟိုမန်တက်အပါအဝင်ခရိုင်၄ခုမှာလည်းမန်တက်တွေဆောက်လုပ်သွားမှာဖြစ်ပြီးဗဟိုမန်တက်အတွက်7,200နီးပါးလောက်အကုန်ကြခန့်ဆောက်လုပ်ဖို့ခန့်မှန်းထားကြောင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါရခင်ဗျာ
။ခုထောင်တင်ပေးပို့ထားတာပါ။တစ်ဆက်တည်းမှာပဲဒီလိုစီးပွားပြင်မန်တက်တွေကိုဆောက်ခွင့်မပြုတဲ့အပေါ်မှာပြည်သူတွေရဲ့ထင်မြင်ချက်တွေကိုလည်းသိရမှာပါ။တကြံကာလရန်ကုန်မှာစီးပွားရေးမန်တက်တွေလုံးဝဆောက်ခွင့်မပြုတော့တဲ့အပေါ်မှာနှစ်စဉ်မန်တက်ဆောက်နေကြလူတော်တော်များကတော့ဘဝင်မကြကြပါဘူး။တကြံကာလတန်ကျက်ဖျော်ပြေတင်ဆက်မှုတွေနဲ့ပတ်သက်လို့ကြိုတင်စစ်ဆေးသွားမယ့်သဘောမျိုးရန်ကုန်တိုင်းဝန်ကြီးချုပ်ကပြောထားပေမဲ့လည်းတန်ကျက်တွေအတွက်စီးဆက်ခံဖို့တင်မှာမဟုတ်ဘူးလို့ပြောတဲ့တန်ကျက်အဖွဲ့တချို့လည်းရှိပါတယ်။ဒီကြောင့်ပြည်စုံကို VOA မြန်မာပိုင်းတင်ဒင်တော့မမေခါကတင်ဆက်ထားပါရရှင်။
စီးပွားပြင်မန်တက်တွေခွင့်မပြုတဲ့အပေါ်ဘဝင်မကြတဲ့နှစ်စဉ်တကြံမန်တက်ဆောက်နေကြလူတွေတဲကတဦးဖြစ်သူကိုမိုးကောင်းကင်ထက်ကစီးပွားပြင်မန်တက်ဆိုတာဘာကိုဆိုလိုတယ်လဲလို့မေးခွန်းပြန်ထုတ်လိုက်ပါတယ
်မေးခွန်းတစ်ခုပေါ့နော်ပြန်ပြီးတော့မေးချင်တာကဟိုစီးပွားပြင်မန်တက်ဆိုတာဆိုပြီးတော့ကောင်းကင်တက်ထားတယ်ဒါပေမဲ့ကျွန်တော်စိတ်ထဲမှာကျွန်တော်တို့ဟိုမန်တက်ဆောက်တဲ့လူတွေစိတ်ထဲမှာခံယူထားတာကအဲ့မန်တက်ကြီးကိုဆောက်ပြီးလို့တကြံပြီးွားတဲ့အချိန်မှာကြီးကြီးတက်ကြီးချမ်းသာသွားတယ်ဆိုတာမျိုးတရားမှမရှိဘူးအဲ့ဒါတော့ဟိုဒီစီးပွားပြင်မန်တက်ဟိုအယူဆကတော့နည်းနည်းလေးတော့ဟိုဗောနော်ဟိုလူငယ်တွေနဲ့ဝင်ကြီးနဲ့ကြားထဲမှာနည်းနည်းလေးတော့နားလည်မှုတခုတော့လွဲနေရဗောနော
်အစိုးရအနေနဲ့စီးပွားပြင်မန်တက်တွေလုံးဝစောက်ခွင့်မပြုတော့ဘူးဆိုရင်တော့ဒီနှစ်မန်တက်စောက်လုပ်ဖို့မသေးကြတော့ဘူးလို့လည်းသူကပြောပါသေးတယ
်စီးပွားပြင်မန်တက်လုံးဝမပေးဘူးဆိုရင်တော့ကျွန်တော်လည်းလုံးလို့တော့မရတော့ဘူးဗောနော်ကျွန်တော်တို့လည်းအချိန်တွေတစ်ချက်ပြန်ကြည့်မှာပါအမဒီကလေးအစိမ်းမပြေဘူးဆိုတော့လည်းမလုံယုံပဲရှိတော့ပါကျွန်တော်လည်းမနစ်ကလိုမျိုးစိမ်းဝဲယူတော့လိုက်တော့မလုံတော့ဘူးလေဘာလို့လဲဆိုတော့ကျွန်တော်မနစ်ကလည်းတော်တော်ကြီးကိုဒုက္ခတွေရောက်ယူပါရေးဆိုတော့
မန်းနဲ့တခုဆောက်လုပ်ဖို့အတွက်တိမ့်ထောင်ချီကုန်ကြတာမို့မန်းနဲ့ဆောက်လုပ်သူတွေအနေနဲ့လက်မှတ်လုံးဝရောင်းခွင့်မရှိဘူးဆိုရင်တကြံပွဲတော်ရက်တတူအတွင်ရင်းနှီးမြှုပ်နှံဖို့အခက်အခဲရှိတယ်လို့နှစ်စဉ်တကြံမန်းတဲ့ဆောက်သူတွေကဆိုကြပါရယ်တကြံကာလအတွင်းဖျော်ဖြေရေးအဖွဲ့တွေအနေနဲ့တချင်းတွေတန်ချက်တွေကိုတကြံတချင်းနဲ့တန်ကျက်စီစစ်ကြက်မဲ့ရေလုပ်ငန်းကော်မတီကိုတင်ပြဖို့တရားဝင်ကြေညာထားတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလည်းဖျော်ဖြေတန်ကျက်တွေကိုကြိုတင်စီစစ်သွားမယ့်သဘောမျိုးပြောဆိုထားပါတယ်။2013ခုနှစ်ကတည်းကတကြံကာလတွင်တန်ကျက်ဖျော်ဖြေလှုပ်လာတဲ့တက္ကသိုလ်ကျောင်းသားများတက်မှတ်ကတက္ကသကတော့ဒီနှစ်တကြံမှာလည်းတန်ကျက်နဲ့ဖျော်ဖြေသွားဖို့အစီအစဉ်ရှိနေပေမဲ့တန်ကျက်ကိုစီစစ်ခံဖို့တင်ပြမှာမဟုတ်ဘူးလို့တက္ကသအဖွဲ့ဝင်တဦးဖြစ်တဲ့ကိုပိုင်ရဲသူကပြောပါတယ်
။2013ကနေဟိုဒီနေ့တချင်တန်ကျက်ကျောင်းလုပ်ခဲ့မှတန်ကျက်တွေရဟုတ်တက္ကသိုလ်ကျောင်းတွေထဲမှာတန်ကျက်တွေထိုးတယ်အပြင်နေမှာပေါ်တွေမှာတန်ကျက်တွေထိုးတယ်တကြံနေမှာတန်ကျက်တွေထိုးတယ်အဲ့ထိုးတဲ့တန်ကျက်တောင်ကျောင်းနဲ့စစ်စစ်လုံးဝမတင်ခဲ့ပါဘူးတင်စရာလို့လည်းကျောင်းတွေလည်းမယူဆဘူးတန်ကျက်မှာစစ်စစ်အဲ့မရှိတဲ့လေရုံကြီးရတဲ့မှာဟာတော့သူလေးမတင်ခဲ့ဘူးအဲ့တော့ဒီနေ့လည်းကျောင်းတင်မှာမဟုတ်ပါဘူ
းသူ့အဆိုအားဖြင့်ကတော့အစိုးရရဲ့အမိမောက်မတည့်တဲ့လောရက်တွေနဲ့ပတ်သက်လို့ဟာတာနှောဖျော်ပြရတဲ့တန်ချက်တွေကိုစစ်စစ်ရေးလုပ်တဲ့အပေါ်သူ့အမြင်ကိုကိုပိုင်ရဲသူကခုလိုပြောပါတယ
်တန်ချက်ထွက်လာဆိုတာကျောင်းနိုင်ငံရဲ့အမိမောက်မတည့်တဲ့ကိစ္စတွေကိုအစိုးရအမိန့်နဲ့သိအောင်လို့ပြည်သူတွေကိုသာကျွန်တော်တို့တွေကတန်ချက်အဖွဲ့တွေကကြွကြွရတဲ့ဟာတခု အဲ့တော့ဒီစစ်စီအတင်တဲ့ကိစ္စဆိုတာမျိုးကတန်ရထုတ်တော့မလို့တော့ကျွန်တော်တို့ကစစ်စီယူတင်လိုက်တာနဲ့ပြီးသွားတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတော့မဖြစ်သင့်ဘူးပေါ့ကျွန်တော်တို့မှရှိတဲ့စိတ်ညံတရားနဲ့အသိဉာဏ်ကကျွန်တော်မှကျွန်တော်တာဝန်ယူတာဝန်ခံဝင်ကျွန်တော်တို့တန်ရထားသားတွေဟိုဖြစ်ပါမယ
်တကြံကာလအတွက်မန်တက်ဆောက်လုပ်ရေးမှာကန့်တတ်တာတွေဖြောပေမဲ့တချင်းတန်ချက်တွေကိုစစ်စစ်ပြီးမှခွင့်ပြုမဲ့သဘောတွေပြောထားပေမဲ့လေရန်ကုန်တကြံပွဲတော်ကိုတော့ခါတိုင်းနှစ်တွေလိုပဲစစ်စီကာကာဖြစ်အောင်လုပ်သွားမယ်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုထားပါတယ်ရှင
်မမေခါတရင်ပေးပို့ထားတာပါခုခါမှာတော့လပ်ဒောင်းဒေတာမှာရဲတွေနဲ့ဒေတာကန်တွေကြားတင်းမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်။စကိုင်းတိုင်းလပ်ဒောင်းကျင်းနီစီမံကိန်းအတွက်သွားနေတဲ့ကြောက်တဲ့ကားတွေကိုဒေတာကန်တွေကတားဆီးခဲ့ပါတယ်။ဒီနေ့ဒီပိုင်းမှာတော့ရဲတွေနဲ့ဒေတာကန်တွေကြားမှာတင်းမာမှုတွေရှိခဲ့ပြီးတော့တနက်နဲ့ပြစ်ခတ်တာတွေလည်းရှိလာကြောင်းဒေတာကန်ဆေးရလောက်တရားတွေရခဲ့ပါတယ်။ဒီကြောင်းပြေဆုံးကိုထိုင်းချီဆိုင် VU မြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းစလင်းကြီးမြို့နယ်တဲကလပ်ဒောင်းတောင်ကျင်းနီစီမံကိန်းကကျင်းနီကားတွေနဲ့လုပ်ငန်းခွင်သုံးကားတွေကြောက်တဲ့ဆောင်တဲ့ကားတွေကိုဖေဖော်ဝါရီလ21ရက်နေ့ကတည်းကဒေသခံတွေကတားဆီးထားပြီးထောက်ခွာခွင့်မပေးတာကြောင့်တင်းမာမှုတွေဖြစ်ရကနေအစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးခဲ့ရတဲ့အထိတင်းမာခဲ့တာပါဒါပေမဲ့လည်းဒီပြဿနာဟာတလကျော်ကြာတဲ့အထိတိတိကျကျဖြေရှင်းပေးမှုတွေမရှိတာကြောင့်ဆိုပြီးဒေသခံတွေဟာကြောက်တဲ့ဆောင်တဲ့ကားတွေကိုထပ်မံတားဆီးမှုတွေလုပ်ခဲ့ပါတယ်ဒီအတွက်မတ်လ24ရက်နေ့မှာတော့စလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးကလာရောက်ဖြေရှင်းပေးခဲ့ပေမဲ့ပြည်လည်မှုတွေမရပဲညနေပိုင်းမှာတော့တနက်တည်းနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းဒေသခံတောင်သူတို့ကပြောပါတယ်
ညနေ 9:00 နာရီလောက်မှာဂျဲတွေကသူ့တိုင်းတွေကပြီးတော့တနက်တည်းဖြစ်ပြီးတော့ကြောက်ကားတွေကိုမောင်းခိုင်းတယ်အဲတနက်တည်းနဲ့အဲရဘာကြီးတနက်တည်းနဲ့ဒေသခံတွေကိုပြစ်တာဒေသခံ10ဦးတည်းမနေတန်းဟန်ရတယ်မိုင်းညနေ 9:00 နာရီလောက်မှာတန်းဟန်ရဥစားပေါ့ရဘာကြီးနဲ့ညီကက်ပြစ်ခတ်တယ်ဆိုတော့ဥစားလေဥစားပောက်ပြဲတန်းဟန်တွေပေါ့အခုဆေးရုံတော့မပို့ရဘူးဥစားပေါ့အခုဟိုဆေးရုံပို့ရဆိုရင်ဒေသခံတွေကိုအနေပြုမှလေပါလေဆိုရင်တော့
ဒီကနေ့လာတော့ကတော့ဒေသခံနေနဲ့သခိုင်းတိုင်းဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေတွေ့ဆုံပြီးတဲ့နောက်မှာတော့မြေယာညံ့နာကြီးမယူထားတဲ့ဒေသခံတွေအတွက်တီးနှံရောကြီးတောင်းဆိုတာတွေရှိခဲ့ပေမဲ့တိကျတဲ့အဖြေတွေတော့မရခဲ့ပါဘူး။နောက်ပိုင်းမှာတော့ကျင်းညီကားတွေကိုတားဆီးတဲ့ဒေသခံတွေကိုတရားစွဲဆိုခဲ့တာတွေလည်းရှိခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာပဲစလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတရားဥပဒေစိုးမိုးရေးရဲရွာအေးချမ်းတရားရေးကိုထိခိုက်စေတယ်ဆိုပြီးမလ22ရက်နေ့နေ့စွဲနဲ့တားမြင့်မိတ်တစ်ခုကိုထုတ်ပြန်ခဲ့ရမှာလူနဲ့ရင်တွေကိုတားဆီးတာလူ9ယောက်ထက်ပိုပြီးလမ်းလျှောက်တာစီတန်းလှည့်လည်တာအော်ဟစ်ကြွေးကြော်တာတွေမလုပ်ဖို့တွေပါဝင်ပါတယ်ဒီလိုတွေလုပ်မယ်ဆိုရင်လုံခြုံရေးအာဏာပိုင်တွေကအင်အားသုံးဖမ်းဆီးပြီးပြည်စဲဥပဒေအရအရေးယူသွားမယ်လို့လည်းထုတ်ပြန်ထားတာပါမလ24ရက်နေ့မှာတော့ယာနဲ့ချီရှိတဲ့ကြောက်တဲ့တဲ့ကားတွေကိုဒေသခံတွေကထပ်မံတားဆီးမှုတွေလုပ်ခဲ့တာကြောင့်ညနေပိုင်းမှာလုံခြုံရေးရဲတွေကပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်မြင့်ထွန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့အခုလိုပြောပါတယ
်ဟယ်လိုဟုတ်ကဲ့ဦးအောင်မြင့်ထွန်းလားရှင
်ဟုတ်ပါပြီ
ဟုတ်ကဲ့ကျွန်မ VOE သတင်းဌာနကပါ
ဟုတ်ပ
ါပြီဒီနေ့လက်ဗရောင်းမှာပြစ်ခတ်မှုတွေဖြစ်တယ်ကြားလို့
ဟုတ်ကဲ့ပါကျွန်တော်တို့ကစူးလေးကလုပ်တယ်စူးလေးနော
်ဒေသခံတွေကတော့ရွာတွေကိုဖျက်ပြီးမောင်းနှင်နေတဲ့ကြောက်တဲ့ကားတွေကဒီကမဲ့မောင်းနေမှုတွေကြောင့်လူတွေနဲ့တရိတ်ဆန်တွေကိုထိခိုက်မှုတွေရှိနေတဲ့အတွက်ကြောင့်တားဆီးခဲ့ရတာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ရွာသားတွေရဲ့အဓိကတောင်းဆိုချက်ကတော့ပြီးနံနှင်နာကြီးကိစ္စတွေနဲ့ကျင်းနီစီမံကိန်းကိုကန့်ကွက်မှုတွေသာဖြစ်ပါတယ်။အရင်တုန်းကတော့လက်ဗရောင်းဒေတာမှာအခုလိုမျိုးဖြစ်ခတ်မှုတွေရှိခဲ့တာကြောင့်ဒေတာကန်တောင်သူတူဦးဖြစ်တဲ့ဒေါခင်ဝင်းသိမ်းဆုံးခဲ့ရပြီးတချို့ဒေတာကန်တွေလည်းတနက်ဒဏ်ရာတွေရခဲ့သူတွေလည်းရှိခဲ့တာပါ။ဖေဖော်ဝါရီလ10ရက်နေ့ကတော့Amnesty International ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ပြောင်းရွှေ့ရတာ၊လေယာဆုံးရှုံးရတာတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဗရောင်းတောင်ကျင်းနီတပ်ဖွဲ့ဒီအတွက်လက်ဗရောင်းတောင်ကျင်းနီတပ်ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူအခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတင်းငါနေ့များပဲတိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစီချင်ပါတယ်ရှင်
ီဝေကနေတော့ကြာနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်မဲ့ဒုတိယပိုင်းစီစဉ်မှာတော့အမျိုးသမီးကနာဒုတိယဆုံးနဲ့အမေရိကန်တခွင်စာရတွေကိုနားဆင်ကြဖို့လည်းရှိပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။2019ခုနှစ် March လ24ရက်တောက်ကြနေညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
စိတ်ပွေးထေကပြည်လာရတဲ့လူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေးမှပြန်ပြီးရင်ဆိုင်ခဲ့ရပါတယ်။အိမ်တွင်းအကြမ်းဖက်မှု
မြန်မာနိုင်ငံမှာအိမ်တွင်းအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့မြန်မာမျိုးသမီးတူဦးကပြောပြတာကိုအမျိုးသမီးကဏ္ဍမှာပြည်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်သုဒ္ဓဆောင်နေအမေရိကန်တခွင်နဲ့သိပ္ပံနည်းနည်းပညာကဏ္ဍတို့ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအိမ်တော်ရှိအမျိုးသမီး၅ဦးမှတဦးကအိမ်တွင်းအကြမ်းဖက်မှုကိုခံနေရတယ်လို့ကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကကြာသပတေးနေ့ကထုတ်ပြန်တဲ့2015-2016ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်။အိမ်တွင်းအကြမ်းဖက်မှုအနေအထားတွေဘလို့ရှိပါသလဲ။အစိုးဆုံးတံကိုဘယ်သူတွေကခံကြရပါသလဲ။ဒီလိုတန်တရာဆိုးကနေဘလို့ရုံထွက်နိုင်ပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကစူးစီးတင်ဆက်ထားပါရှင်။
'Cause it only serves to make me more determined to achieve my final goal, and I come back even stronger.
Domestic violence to Korea. In the jump and move, a chicken look when you go chop up your yobby, a mute midway, clear with me, look where seed with way, jammy, boy, need time moon, see why you do it, tea guy, see it, look.နှစ်ထောင်ဆင်ငါးနဲ့2016ခုနှစ်တွင်မြန်မာနိုင်ငံကျန်းမာရေးနှင့်အားကစားဆိုင်ရာဝန်ကြီးဌာနကစာသာပတိနည်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အင်တွင်ကျန်းဖက်မှုနှင့်ပတ်သက်လို့အသက်ဆင်ငါးနှစ်နဲ့49နှစ်ကြားမြို့သူပေါင်း 4,563 ဦးကိုစစ်တမ်းကောက်ခံခဲ့ရမှာအင်တောင်ရှိအမျိုးသမီး5ဦးကြစီမှာတဦးဟာခင်မွန်းဖြစ်သူရဲ့ကိုထိလျောက်စော်ကားမှုလိင်ပိုင်းဆိုင်ရာဒါမှမဟုတ်စိတ်ပိုင်းဆိုင်ရာနှိမ့်ဆက်မှုကိုခံကြရတယ်လို့လည်းထောက်ပြထားပါတယ်။ခင်မွန်းဖြစ်သူကခုလိုနှိမ့်ဆက်စော်ကားမှုဟာအသက်အရွယ်15နှစ်19နှစ်အတွင်းမှာ28ရာခိုင်နှုန်းရှိပြီး40နဲ့49နှစ်ကြားမှာတော့20ရာခိုင်နှုန်းရှိတာဖြစ်ပါတယ်။အိမ်တော်ကွာရှင်းထားသူတွေမုတ်ဆိုးမှတွေကြားမှာတော့တစ်ချိန်ကခင်မွန်းတေရဲ့နှိမ့်ဆက်မှုကိုခံရတဲ့အမျိုးသမီးတွေဟာ40နှစ်ရာခိုင်နှုန်းရှိပြီးအိမ်တောင်ရှိအမျိုးသမီးတွေကြားမှာတော့19ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါအပြင်အနည်းဆုံးကလေး5ဦးရှိတဲ့အိမ်တောင်ရှိမတွေကြားနှိမ့်ဆက်ခံရမှုဟာ32ရာခိုင်နှုန်းရှိပြီးကလေး4ယောက်အောက်ရှိသူတွေကြားနှိမ့်ဆက်ခံရသူတွေကတော့27ရာခိုင်နှုန်းရှိပါတယ်။မြန်မာနိုင်ငံမှာအိမ်တောင်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဘယ်ပြည်နယ်မှာဖြစ်ပါသလဲ။ရခိုင်ပြည်နယ်မှာ54ရာခိုင်နှုန်းနဲ့တနင်္သာရီတိုင်းမှာ40ရာခိုင်နှုန်းရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့12ရာခိုင်နှုန်းတွေရှိတာတွေ့ရပါတယ်။ဒါ့အပြင်အမျိုးသမီးတွေအနေနဲ့ပညာအရေးချင်းနယ်လီငွေကြေးချွတ်တယ်လီပိုနှိမ့်ဆက်ခံရလီဖြစ်ပါတယ်။ဒါ့အပြင်ဇနီးတွေကိုနှိမ့်ဆက်ညှဉ်းပန်းရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နီးပါးဟာနှိမ့်ဆက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိမ့်ဆက်မှုဟာ14ရာခိုင်နှုန်းရှိပါတယ်။ခင်မွန်းနေတဲ့ဇနီးပေါ်ထိမ့်ချုပ်မှုပိုကြီးလေပိုနှိမ့်ဆက်မှုနှုံများလေပဲဖြစ်ပါတယ်။ဒါအပြင်ခင်မွန်းကိုကြောက်ရတဲ့ဇနီးတွေကနှိမ့်ဆက်ခံရတာ 81 ရာခိုင်နှုန်းရှိတယ်လို့လည်းစီရင်ခံစာမှာထောက်ပြထားပါတယ်။အင်တောင်ရှင်မျိုးသမီးတွေနဲ့ခုလိုအိမ်တွင်းအချမ်းဖက်မှုတန်းခံနေရတာကြောင့်ကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီးလက်ရှိအခြေအနေကနေစီးပွားရေး၊သားသမီးရေး၊လူမှုရေးကြောင့်ရုံးမထွက်နိုင်ကြပဲအခြေအနေကိုလက်ခံတာစိတ်ရှည်ပြီးတည်ခံတာနားလေခွင့်လို့ပေးကြတာတွေရှိတယ်လို့လည်းအစီအခံစာမှာထောက်ပြထားပါတယ်။ရခိုင်တိုင်းရင်းသူမှတ်နွေဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်ထောင်စုမှာဒုက္ခတွေဖြစ်လာရောက်ခြေချခဲ့သူဖြစ်ပါတယ်။ဒါ၃ယောက်မိခင်ဖြစ်သူမှတ်နွေဦးအနေနဲ့အိမ်တွင်းအကျန်းဖက်ခံရသူဖြစ်ပေမဲ့လို့လည်းဒီအခြေအနေကနေရုံထွက်ပြီးသူ့ဘဝရပ်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တဲ့ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်။
စိတ်ပွေးထဲကပြေးလာရတဲ့သူတွေကဒီနိုင်ငံရောက်ပြီမှာပဲဒီမိသားစုရေးစိတ်ပွေးမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်။ဒီတွဲအချမ်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူး။အချမ်းဖတ်မှုတွေကိုမသိယူစေချင်ဘူး။မိဘဟာကလေးတယောက်ရဲ့လက်ဦးဆရာဖြစ်ပါတယ်။မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲ။အဲ့ဒါကျမကိုယ့်ကိုမေးတာပေါ့နော်။ကျမကဒီကလေးတွေဆုံးရောက်နေဒီအမေရိကမှာရောက်လာတဲ့ရှိမှမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေးသုံးယောက်ဒီတောင်ဝိုင်းအရင်အရေးကြီးပါတယ်အဲ့ဒါကြောင့်ဒီမှာအခက်ခဲတွေထင်မှနေစဉ်နဲ့တူပေါ့နော်ဖြတ်ကျွနေရပါတယ်တစ်နှစ်နဲ့နောက်ပိုင်းမှာတော့ခုကတော့ဖားချပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဘူးပဲအရင်အရေးကြီးတယ်ဒီမှာရဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘလို့မျိုးခက်ခဲမှုဆိုဖြစ်ဖြစ်ကျမဘွားကိုကျမရုန်းခံမယ်လို့ဆုံးဖြတ်ထားပါတယ
်အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေချပြရပါတော့ဒီအိမ်တွင်းရဲ့အကျန့်ဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကြိုးပမ်းရမှာပေါ့နော်မှတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမမှာမာရင်ရှင်းများရှိလဲဆိုတော့ကျမစဉ်းငယ်ငယ်ကလေးကပဲကျမရခိုင်ရိုးရာရင်ကြီးမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျမစီးပွားရေးတစ်ခုကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကတော့ Weaving Through Change လို့ခေါ်ပါတယ်အဲ့ဒီမှာဗာလုံးနေလေဆိုလောလောဆယ်ကိုလေးရက်ကန်ရဲနေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှဗာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်အခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရာဒလက်ကိုလေထိန်းသိစေရှင်နေဘယ်နေရာဘယ်ရောက်ပေါ့နော်အခုရက်ကန်လေးရဲနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ဆန်ဖရန်စစ္စကိုဘေးအေရီးယားမှာဆိုရင်တော်တော်များများသိပါတယ
်အခုလိုပေါ့နော် Weaving Through Change ကနေဘရမာဒီအပြောင်းလဲကိုပေါ်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလည်းမြေတောင်မြောက်ပြီးနေရာကနေဘရမာတစ်ချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ပတ်မှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
တယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်တော့လေအများကြီးမှအဲ့လိုမျိုးဖြစ်ခဲ့တဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံနေတဲ့တယောက်တယောက်ကကွယ်သွားမယ်ကုညီသွားမယ်ဆိုရတာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign နေလို့နေပါတယ်တော်တော်များများကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူးဘာလို့လဲဆိုတော့သူကရှက်တယ်ဘယ်တော့မှပြောမလဲဖိုင်ဝိုင်းပါပြောမလဲကျမပြောချင်တာကကျမအတက်ပြောနေတာမဟုတ်ဘူးဒါပြောနေတာကချုံပြီးအားလုံးအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်အဖိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့အိုင်းပြေအတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်လူလူများများကကိုသားမီကိုသားမီကိုသူကိုသမီးကိုမိမကိုအဆိုင်ဝိုင်းကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့ပဲကတည်းကဟာကိုပြောပြရတယ်ဖြစ်ပါတယ
်ဓာတ်ူပဲပေါ့နော်မနွေဦးတို့မျိုးအိမ်တွင်းချမ်းဖက်မှုအခက်ခဲတန်းခါစီပီခံရတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင်
အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်သက်ခိုင်မာဖို့နဲ့ကိုယ်ကကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုအဆိုင်ဝင်ကိုကာကွယ်ဖို့တကစိတ်တက်အရာပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတော်တော်များများရောက်လာတဲ့လူတွေကစိတ်ပွေးသေးကပဲ NDA တွေအများကြီးကိုပေါင်းဆန်တော့စနက်ဆန်လေးတွေကသူတို့က re-traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝင်အလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်တက်ရေးရာရဟာအရန်ကိုခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်တက်ခိုင်းမှာဖို့လိုတယ် သိတယ်ကျမဆက်ပြီးပဲကြုံနေရမယ်ဒီခက်ခဲတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲโอเคရှစ်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်တက်ကိုခံပါစေရမယ်လူဘွားရဲ့freedom ဆိုတာကအဲ့ဒီအထဲမှာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်1ပေါ့နော်ကိုယ့်ကိုလွတ်မြောက်အောင်ကြိုးစားနိုင်ရင်တော့ကိုယ့်ကိုလွတ်မြောက်တဲ့အတိတ်ပြဟာကိုယ်တိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူလည်းလွတ်မြောက်လို့မရဘူးသသမိတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုယ်ကိုယ်နှိတ်ကသိရမယ် freedom ဆိုတဲ့အတိတ်ပြကဘာလဲဆိုတာကိုနံပါတ်1သိရမယ
်မနွေဦးဟာသား3ယောက်ရှိတယ်ဆိုတော့အခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက
်အားဟောက်ပါရန်ဒီဒီရောက်ပြောပြမယ်ဆိုရင်လေကျွန်မအသားလုံးကဆိုတော့ကိုပထမတုန်းကစိတ်တက်ကြပါတယ်ခလေးဆိုတော့လည်းဘလူရက်တရားမလဲပေါ့နော်ဆိုတော့ကြောက်တယ
်ဟုတ်ကဲ့
နောက်ကြတော့ကြည်လာတော့လေဟာကျွန်မကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေတာကကျွန်မရဲ့အားနည်းချက်တော့ဟုတ်ပါဘူးတမိုင်းအားနည်းချက်ကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟု
တ်ကဲ
့ဒါပေမဲ့သသမီးတွေဟိုခြေပြီးသသမီးတွေအောင်းမြင်လာတယ်ချမ်းသာလာတယ်ထူးချွန်လာတဲ့ကလေးတွေဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးရင်ကျွန်မအရန်ကိုဝန်းစားတယ်ကျွန်မပေါ့နော
်မိခင်တယောက်ဒီနေ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအားလုံးပဲရုန်းကန်ရကြိုးနှက်သွားတာပေါ့နော်
နဲ့ပါလေမရှိကလေးဟိုခက်ခဲတာတော့ရှိမှာပဲလက္ခဏာမရှိတာဘူးအခုကအလုံးခက်ခဲတွေကိုကြော်လွားနိုင်မလို့ပဲညွန်ကြည့်ပါရ
You can bend but never break me ဒေါ်လာတန်တင်ဆက်ထားတဲ့အပတ်စဉ်မျိုးသီးကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေခုလိုထုတ်လွှင့်ပေးနေတဲ့အသံလွှင့်အစီအစဉ်တွေပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆိုင်မှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook ဆိုင်မှာဖြစ်တဲ့ VOA Burmese News ဆိုင်မှာလည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ညနေ9:00နာရီမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုဒီခါမှာတော့သုဒ္ဓဆုံးလေအမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးကြပါရစေ။ဒီတစ်ပတ်ရဲ့သုဒ္ဓဆုံးလေအမေရိကန်တခွင်အစည်းအဝေးမှာပြည်ပြပွဲကျင်းပခဲ့တဲ့သမ္မတဂျော့ချ်ဘွတ်စီလီကွန်ဗဲလီမှာကုမ္ပဏီလာတည်ထောင်ကြတဲ့အာရှသားနည်းပညာရှင်တွေအကြောင်းကိုကိုအောင်အောင်ကတင်ဆက်ထားတာကိုနားဆင်ပါရှင်။
ယာရုကနေနာယူခဲ့တဲ့အမေရိကန်သမ္မတတွေဟာလူမှုအတိုင်းဝိုင်းအကျိုးပြုလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်လေးရှိပါတယ်။ဒါအပြင်သူတို့ရဲ့အတွေ့အကြုံတွေကိုစာအုပ်ပြန်လည်ရေးသားထုတ်ဝေသလိုဝါသနာပါရအလုပ်တွေကိုလည်းရွေးချယ်လုပ်ကိုင်လေးရှိပါတယ်။ဒီထဲမှာလူသားစွန့်ရင်မြင့်တင်ရေးဆောင်ရွက်နေတဲ့ Bush Center တည်ထောင်ထားသူသမ္မတဟောင်း George Bush ကတော့သူရေးဆွဲခဲ့တဲ့ပကြီကားတွေကိုပြပွဲခင်းချင်းပြသခဲ့သလိုစာအုပ်လည်းရိုက်နှိပ်ထုတ်ဝေလိုက်ပါတယ်။သမ္မတဟောင်း George W. Bush ဆွဲတဲ့ပကြီတွေကတော့ American စစ်ပြန်စစ်မှုထမ်းဟောင်းတွေရဲ့ပုံတွေပါစစ်မှုထမ်းဘဝကနေနှုတ်ထွက်ပြီးအရက်သားတယောက်အနေနဲ့နေထိုင်ရမှာလိုအပ်တဲ့အကူအညီတွေပေးနိုင်မှုရံမုံငွေရှာတဲ့အနေနဲ့ရေစွမ်းတက်တီရုပ်ပုံတော်များဆိုတဲ့ခေါင်းစဉ်နဲ့ပကြီပြပွဲကျင်းပသလိုစာအုပ်လေးရိုက်နှိပ်ထုတ်ဝေပါတယ်သမ္မတ Bush က
ဒီကိစ္စတစ်ဆင့်ဒီလိုတင်ပြတဲ့အခါမှာအရေးကြီးဆုံးတစ်ခုကတော့သူတို့တွေရဲ့ဘဝကိုဘယ်လောက်ထိန်းရနေကြလဲဆိုတာပါပဲ
အသက်80အရွယ်သမရဟောင်းဟာဖေဖော်ဝါရီ28ရက်နေ့ကပကြီးစာအုပ်ကိုစတင်ဖြန့်ချိလိုက်တာပါဒါပေမဲ့လည်းသူရေးဆွဲတဲ့လက်ရာတွေကိုဘလို့အကဲဖြတ်ကြမလဲဆိုတာနဲ့ပတ်သက်လို့နည်းနည်းတော့ထိတ်လန့်မိတယ်လို့သမရဘုရှ်ကပြောပါတယ်ကြီးရက်ကနေအငိမ့်စားယူခဲ့တဲ့ဂျေးဖိန်ကတော့လက်ရာကောင်းတဲ့ပကြီးကားတွေဖြစ်တယ်လို့အခုလိုမှတ်ချက်ပြီးပြောပါတယ်
Like if I was a painter or if I was
ဒီကားတွေဟာခန်းစားချက်အပြည့်နဲ့ဆွဲထားတာဖြစ်တယ်လို့အချိန်တော်တော်ယူပြီးဆွဲထားမှန်းလည်းသိတာပါတယ်
ရေစံတက်တီရုပ်ပုံလွှမ်းများပကြီးစာအုပ်ရဲ့ဏ္ဍန်းအဖွဲ့မှာသမရဘုရှ်ကဝက်စတန်ချာချီရဲ့အတိတ်ကိုချေမွန်းခြင်းအစေးစာအုပ်အကြောင်းသိရကနေအခုလိုပကြီးဆွဲခဲ့တာဖြစ်တယ်လို့ဆိုပါတယ်မစ္စတာဘုရှ်ပြသထားတဲ့ပကြီးကားတွေထဲမှာကိုယ်တစ်ပိုင်းပုံတွေများပေမဲ့ကိုယ်ခန္ဓာအစိတ်ပိုင်းတချို့ဆွန့်လွတ်ခဲ့ရသူတွေရဲ့တကိုယ်လုံးပုံတွေလည်းပါဝါတယ်အဲ့ဒီထဲမှာဖိန်းလည်းအပါဝင်ပ
ါ I got wounded
2009ခုနှစ်ဇွန်လတုန်းကကားလမ်းဘုံကြောင့်ဒဏ်ရာရခဲ့ပြီးညာဘက်ခြေထောက်ဖြတ်ခဲ့ရပါတယ
်စစ်မှုရဟောင်းတွေနဲ့ဘာကြောင့်တရင်တလိနေပြစ်လဲဆိုတာကိုတော့သမရဘုရှ်ကအခုလိုပြောပါတယ
် and hanging out with these vets is
စစ်မှုရဟောင်းတွေနဲ့ခုလိုဆုံးရတာကြောင့်ခွန်အားလည်းဖြစ်ပါတယ်စစ်မှုရဟောင်းတွေဘဝကိုအများအာရုံစိုက်ဖို့လုပ်နေတဲ့ရည်ရွယ်ချက်ကသူတို့တွေရဲ့တာဝန်ခြေဝန်မှုကိုကွန်ပျူတာအားလုံးကိုသတိပေးလိုက်တာဖြစ်လို့သူတို့တွေရဲ့ဆွလွတ်မှုအတွက်စိတ်မကောင်းဖြစ်နေတာလေကြိုးရှိရတယ်လှုပ်ပေးကြဖို့လည်းဖြစ်ပါတယ်
လွန်ခဲ့တဲ့နှစ်တွေအတွင်းသူနဲ့တီကျွမ်းခဲ့တဲ့စစ်မှုထမ်းဟောင်းတွေရဲ့ပုံတူတွေကိုရေးဆွဲခဲ့ပြီးပကြီးစာအုပ်ထဲမှာပကြီးကား66ကားနဲ့အဲ့ဒီပကြီးကားတွေအကြောင်းရေးသားထားတဲ့အစီအရေကိုထည့်သွင်းရည်နှီးထားပါတယ်ရဲစံတတိရုပ်ပုံလွန်များဆိုတဲ့ပကြီးစာအုပ်မှာနိုင်ငံရေးနဲ့သက်ဆိုင်တာတွေမပါပေမဲ့အမေရိကန်ပြည်အောင်စုကိုမက္ဆီကိုကနေတရားမဝင်ခိုးဝင်လာပြီးတဲ့နောက်ကြီးတဲ့တပ်ဖွဲ့ဝင်အဖြစ်အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်စဉ်ခြေောက်ဆွန့်ရှုံခဲ့တဲ့ဝမ်ကာလို့စ်ဟာနန်ဒက်စ်ရဲ့အကြောင်းလဲပါဝင်ပါတယ်သမရဘုရှားအငင်းစားယူပြီးနောက်မှာပဲပကြီးပညာရက်ကိုလေးလာစီးပူးခဲ့တာပါခင်ဗျာကဆက်ပြီးပြောပြပေးခြင်းတဲ့အကြောင်းအရာကတော့အမေရိကန်ပြည်ထောင်စုဆီလီကွန်ဗယ်လီမှာလာပြီးအခြေစိုက်ကြတဲ့အာရှသားနည်းပညာရှင်တွေအကြောင်းမှာ1800ခုနှစ်တွေတုန်းကရွှေကြီးကျယ်တူးဖော်နိုင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့နည်းပညာကုမ္ပဏီသစ်တွေစတင်ဖွင့်လှစ်ရနေရဖြစ်လာပါတယ်အာရှတိုင်းမှာဆိုရင်လေအစစ်မြင့်နည်းပညာသုံးပစ္စည်းတွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရဟာဆိုရင်တော့ကမ္ဘာတစ်လွှားကပညာရှင်တွေလာရောက်အခြေစိုက်ရာဒီနည်းပညာလုပ်ငန်းသစ်တွေစတင်ရအရဖြစ်လာပါတယ်မတူခြားနာတဲ့ဒေသတွေမှာလုပ်ငန်းသစ်တွေဘယ်လိုစတင်ပါသလဲတရုတ်နဲ့ထိုင်ဝမ်မှာနည်းပညာလုပ်ငန်းသစ်စတင်လုပ်ကင်ခဲ့တဲ့ ADO ဟာဆီလီကွန်ဗယ်လီမှာလာပြီးတော့ VR လုပ်ငန်းတစ်ခုကိုစတင်ကောင်းတဲ့ပေါ်နေတာပါဆီလီကွန်ဗယ်လီမှာထဲအာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ ADO ကပြောပါတယ
် A lot harder to get investors and there are a lot more real in terms ofYou know, hey, you have to generate a business model.
ဝေဂျေးဆိုင်ထုတ်ရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယက်တည်နိုင်မှုလုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာရဆိုတာပါပဲ
ဒါပေမဲ့လည်းဆီလီကွန်ဗယ်လီမှာယင်းနှိမ့်နံမှုငွေကြေးရှင်တွေကပိုးပြီးတော့နှစ်သက်ကြတယ်လို့အိုးကပြောပါတယ
် You know, you have a great idea. Great. Go and push it out.
ညာစီမှာအကြံဉာဏ်ကောင်းရှိရင်လှုပ်တာလှုပ်လိုက်ပါပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
ယင်းနီမျိုးနန်သူထွက်လန်ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါစွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောပါတယ
် Asia has too much of put too much weight on
အာရှမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့အပေါ်မှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခင်ဗျားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခင်ဗျားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ထက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
ဆီလီကွန်ဗယ်လီမှာဆိုရင်တော့မောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းနည်းမြုပ်နှံသူတွေကအစိုးမမြင်ကြပါဘူးမောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေတွေကနေသိယူနိုင်တာကြောင့်မှဒါပေမဲ့လည်းမောင်မြင်တဲ့ဒဏ်ကိုခံရသူတွေလည်းရှိပါတယ်လို့စုံဦးတင်ထွေးလုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ
် There's been a lot of people going into depression people who potentially commit suicide
စိတ်ဓာတ်ကျသူတွေတတ်တည်ဖို့ကြံစည်သူတွေလည်းရှိပါတယ်ကိုပိုင်ကုမ္ပဏီတစ်ခုကိုစားတဲ့အခါမှာဖီးယားမျိုးစုံရင်ဆိုင်ရပါတယ်ကိုစနာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မန်ရှိကြတယ်လေ
စုံဦးတီထွင်လုပ်ငန်းရှင်အများပြားဟာ Google လို Facebook လို company မျိုးတည်ထောင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်အများစုမှာနည်းပညာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကျွဲဝပေမဲ့ဘလို့အောင်မြင်အောင်လုပ်မလဲဆိုတဲ့အပိုင်းမှာတော့အားနည်းချက်ရှိတယ်လို့ယင်းနီမျိုးနန်သူထွက်လွန်ကပြောပါတယ
် It's your ability to recruitTop talent, your ability to get top talent to work together well.
အင်တန်တော်တဲ့သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူတို့ရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ်
။နည်းပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေကိုအမေရိကန်ပြည်အောင်စုမှလည်းမဟုတ်ဘဲနိုင်ငံရခြားမှာလည်းဆီလီကွန်ဗယ်လီကယင်းနည်းမြုပ်နှံသူတွေကရှာဖွေနေတာပါ။အဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်။
They come to the States and they invest a lot around this area.
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကိုလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထွင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ်
။အခုအခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတင်တာမဟုတ်တော့ပဲအရှိတောင်အာရှတခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ။
ကောင်းတင်ဆက်ထားတဲ့တူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးသွားတာဖြစ်ပါတယ်။အခုဆက်ပြီးတော့ VOA ရဲ့တောက်ကြနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့အသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြမှာပါ။ Token မျိုးသက်တင်ဆက်ထားကိုနားဆင်ပါရှင်။
ီတစ်ပတ်တော့ဆင်းရဲအယောင်အသွေးတွေနဲ့မြမအဖို့တန်းကြောက်မြတ်ဖြစ်တဲ့ဗရမယာနဲ့နီလာတွေရဲ့အယောင်အသွေးနဲ့ပတ်သက်တဲ့ပရိယေတွေကို GSC ကြောက်မြတ်တင်နန်းကျောင်းကကြောက်မြတ်ပညာရှင်ဦးတင်ကျော်တန်းကပြောပြပေးမှာပါဆင်းဟာအယောင်အသွေးအမျိုးမျိုးရှိပါတယ်ဆင်းရဲအယောင်ကိုဘယ်လိုဆန်သတ်မှတ်ခွဲကြပါသလဲ
စိတ်အများစုကအဝါကြီးဆွတ်တာဟုတ်အဲ့မှာအဝါကြီးနည်းလေတံမိုးကြီးလေပဲဖြူဆွတ်လေတံမိုးကြီးလေပါပဲအများဖြူတဲ့စိန်ကြတော့တော့ exceptional white ပေါ့နော် stranger အနေနဲ့ကိုဖြူတာမျိုးပေါ့တော့အမေရိက GI ရဲ့ system အရဆိုတော့ D grade လို့သတ်မှတ်ပါတယ်သူကအကောင်းဆုံး D ပေါ့နော်သူက alphabetical order နဲ့ D E F G H စသဖြင့်ပေါ့နော်အဲ့တော့ D ကတော့လုံးဝ exceptional white မှမှ plus ပေါ့နော်အဲ့တော့ exceptional white plus လို့ဟာမျိုးကတော့ငါကတော့ယူရိုကသတ်မှတ်ထားတဲ့စံပါတကယ်ကို change အနေနဲ့ကိုဖြူဖွေးသောစိန်ပေါ့အဲ့ degree grade ကတော့အကောင်းဆုံးပါရှင်းရှင်းပြောမယ်ဆိုလေအဲ့ degree grade တို့ E တို့ F တို့ဟာခုနပြောလို့သူက master stone လို့ခေါ်တဲ့စံကြောက်တွေရှိဖို့လိုပါတယ်အဲ့စံကြောက်တွေနှိုင်းရှင်ပြီး gala grade ကိုခွဲတာပါ GI ကတော့အဓိကအကောင်းဆုံးသူ့အားလုံးကယုံကြည်ဆုံးလူသုံးအများဆုံးsystem ဖြစ်ပါလေ GI system ကတော့သူတို့ကနေအလူ certificate မှာသူကမာ degree ဆို degree E grade ဆို E grade အလူပေးလိုက်တယ်ဆိုရင်ဒါလုံးဝတိကျတော့ဆုံးချက်ချက်လို့ပဲသတ်မှတ်နိုင်ပါတယ်လူဝိန်းနေအနေနဲ့ကြတော့ D လား E လား F လား G လားကျွန်တော်မဆုံးဖြတ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ H အထည်ဟာ white သတ်မှတ်တာ哦 white မှာမှ rare white exceptional white အဲ့လိုမျိုးဆိုတော့ကျွန်တော်လူဝိန်းအနေနဲ့ကျွန်တော်အနေနဲ့ဆိုဆိုပါစို့ H နဲ့ D ကြားတွေက D E F G H အဲ့ဒီကပြရင်ကျွန်တော်ဘယ်ဟာ F လဲဘယ်ဟာ E လဲကျွန်တော်မသိနိုင်ပါဘူး master stone ရှိမှာပဲကျွန်တော်လည်းပြောရဲမှာပါ
ဒါဆရာပြောတော့တာအဖြူရောင်ပေါ့နော်စိန်ဖြူတခြားအရောင်ရှိတဲ့စိန်လေးတွေပြောပြပေးပါဆရာဘာအရောင်လေးရှိမလဲ။အ
ရှိတဲ့စိန်ကလေစိန်ကတော့အဲ့ဒီအဖြူပြီးရင်ကျွန်တော်တီးတော့တော့အဲ fancy diamond လို့ခေါ်တာပေါ့ fancy color diamond ပေါ့အရောင်ရှိတဲ့စိန်လေးနဲ့အဝါအတွေ့အအများဆုံးလို့တီးထားပါတယ်။နောက်ပြီးရင်တော့အညူရှိမယ်အစိမ်းရှိမယ်အပြာရှိမယ်ပန်းရောင်ရှိမယ်ပေါ့အနီရောခရံတော့အရှာဆုံးပဲသတ်မှတ်ပါတယ်။အခုခင်အနေနဲ့ကတော့ color diamond ကလူချိန်အများဆုံးတော့pink diamond လူကြိုက်အများဆုံးပါပဲပန်းရောင်စိန်ကိုလူကြိုက်အများဆုံးဖြစ်ပါတယ်ဒါပေမဲ့ပန်းရောင်စိန်ဆိုတာလည်းသူကချော့ပြော့လေးပါတကယ်ကိုထင်းထင်းပန်းရောင်ပြောလည်းမဟုတ်ပါဘူးအယောင်ထင်းလေးပိုတံမိုးကြီးလေးပါပဲအဲ့သူကပြောင်းပြန်ဖြစ်သွားပြန်ဟောရိုးရိုးစိန်တွေကြတော့ဖြော့လေးတံမိုးကြီးလေးဒါပေမဲ့ fancy diamond ကြတော့အယောင်အရေးပိုပြီးပိုကြီးရင့်လာလေတံမိုးပိုကြီးလေးပဲဥပမာ yellow diamond မှာဝါထင်းနေတဲ့ရွှေရောင်ဖြစ်သွားရင်ပိုတံမိုးကြီးမယ်အဝါချော့ပြော့လေးဆိုတိတံမိုးမကြီးဘူးအဲ့လိုပဲခုန blue diamond ဆိုတော့ hope diamond ဆို blue diamond ယူရအရန်ကိုလှတယ် diamond ပဲသူ့လိုမျိုးပြသွားရင်တံမိုးပိုကြီးပါတယ်အဲ့လိုပဲပန်းရောင်ကလည်းပန်းရောင်ထင်းနေဆိုတံမိုးကြီးပါတယ်ချော့သွားရင်ချော့သွားတဲ့လျှောက်တံမိုးကျမယ်လို့အချမ်းမြင်ပြောလို့ရပါတယ်ခင်ဗျာ brown diamond တွေပါလည်းခြိုက်တယ်နောက်ဆုံး black diamond လည်းခြိုက်တယ်လို့လည်းရှိပါတယ
်ရောင်စုံချော့မြတ်တွေကိုလေ့လာတဲ့အခါမှာတော့သူတို့ရဲ့အယောင်အသွေးဟာပနားလို့ခေါ်တဲ့အလင်းကျောက်တဲ့အနေထားပေါ်မူတည်ပြီးကွဲပြားသလိုသူတို့ကိုစိန်တွေလိုအယောင်သတ်မှတ်ချက်စံတွေထားပြီးခွဲကြလို့မရပါဘူးပရမဆုံးဗရမယာရဲ့အယောင်အသွေးကိုကြည့်အောင်ပ
ါဗရမယာရဲ့အယောင်နဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်ဗမာပြည်မှာပေါ့နောက်ကဘာမှာစံဖြစ်ထားတာတော့ခူသွေးလို့ခေါ်တဲ့ pigeon blood ကိုအကောင်းဆုံးအရေးလို့သတ်မှတ်ပါတယ်ဒါပေမဲ့တကယ်တည်းကခူသွေးဆိုတာအနီစစ်စစ်မဟုတ်ပါဘူးသူကခရမ်းလေးနည်းနည်းလေးဆွတ်ခရမ်းရောင်အနည်းငယ်သန်းနေအနီရောင် publish red အဲ့ဒါကိုခူသွေးလို့သတ်မှတ်ပါတယ်အဲ့တော့ခူသွေးကဘလို့အယောင်လဲသူစံဖြစ်ထားထားတဲ့ဟာတော့မရှိဘူးအတွေ့အကြုံနဲ့ဆုံးဖြတ်ကြတာပါဆိုလိုတာကခူသွေးပြည်များတပွင့်ဟိုဒါခူသွေးဟုတ်လားမဟုတ်လားဆုံးဖြတ်ခိုင်းကျွန်တော်သိပြီးမဆုံးဖြတ်ရဲပါဘူးဘာကြောင့်လဲကျွန်တော်ကကုံတယ်မဟုတ်တဲ့အတွက်ပါဘလူရဲ့ပူကျွမ်းလဲဆိုတကယ်ကုံတယ်ကြီးကပူကျွမ်းပါတယ်ဒါတစ်ချက်ပေါ့နောက်တစ်ချက်ကလည်းရှင်းပြောမယ်ဆိုရင်ကြောင်မြတ်တစ်ခုသို့မဟုတ်အရာဝတ္ထုတစ်ခုရဲ့အယောင်ဟာသူ့ပတ်ဝန်းကျင်မှာရှိတဲ့သူတက်ရောက်တဲ့အလင်းရောင်ပေါ်မှာလည်းမူတည်ပါတယ်အဲ့ဒီပရိယေကအရန်များပါတယ်များတဲ့အတွက်သူကစံဖြစ်ပေးရောင်လို့တတ်မှတ်ထားတာလည်းမရှိဘူးတတ်မှတ်လို့လည်းမရဘူးဆိုတဲ့သဘောမျိုးဖြစ်သွားပါတယ်အဲ့တော့နားလေလူကဒါကိုသေးလို့တတ်မှတ်တယ်လူချင်းတဲ့လူကကြည့်လိုက်တယ်သူကြိုက်တယ်ဆိုသူဝဲပါတယ်အဲ့တော့ရှင်းရှင်းပြောမယ်ဆိုရင်တော့ကိုသေးအကောင်းဆုံးဆိုတော့လေတချို့ကကိုသေးကိုချက်ချင်းမှကြိုက်ပါတယ်အရင်နည်းနည်းလေးရင့်တယ်အယောင်နည်းနည်းရင့်တယ်လို့ယူဆရလူလေးရှိပါတယ်အဲ့တော့ကိုကြိုက်ပုံမှန်မူတည်ပြီးဆုံးဖြတ်ပါတယ်နောက်တစ်ခုကလည်းကိုသေးကတတ်မှုအရန်ကြီးတဲ့အတွက်သူ့လောက်အယောင်မရင့်ဘူးသူတဲ့နည်းနည်းလေးပြောတဲ့ဟာကိုကြိုက်တာမျိုးလည်းရှိပါတယ်။နောက်တစ်ခုကလည်းခုနပြောတဲ့အလင်းရောင်ပေါ်အချီနေပေါ်မူတည်ပြီးတော့လေဒီခူသွေးရဲ့အရောင်ကလည်း ကြောင်းလဲနိုင်ပါတယ်ဆိုပါစို့နေအရန်လေးနဲ့အောက်မှာကြည့်တဲ့ခိုးသွေးနဲ့အရေးထဲမှာကြည့်တဲ့ခိုးသွေးကတူမှာမဟုတ်ပါဘူးအရေးထဲမှာကြည့်တဲ့ခိုးသွေးနဲ့အိမ်ထဲမှာရှိတဲ့မီးကြောင်းအောက်မှာဖြစ်ဖြစ်မီးလုံးအောက်မှာဖြစ်ဖြစ်ကြည့်တဲ့ခိုးသွေးရောင်လဲတူမှာမဟုတ်ပါဘူးဒါကြောင့်မလို့ဒီ color stone တွေမှာ diamond လိုမျိုးအယောင်သတ်မှတ်ချက်လေးစံဖြစ်ထားလို့မရပါဘူးထားလို့လည်းမရှိပါဘူးစံဖြစ်ထားထားတာရှိတယ်စားအားဖြင့်ပဲတကယ်လက်တွေ့မှာအဲ့ဒါအသုံးချလို့မရပါဘူးစိန်ဒီမှာတော့အသုံးချလို့ရပါတယ်အဲ color stone တွေမှာအဲ့လိုသူတို့စံထားထားတဲ့အရာဝတ္ထုအယောင်တော့ပါတော့မရှိပါဘူးအဲ့ပရိယအကြောင်းမှာအဓိကတော့အဲ့သူ့ရဲ့ပေါင်းချက်မှာရှိတဲ့ lighting ပေါ့နော်ကျွန်တော်ဗမာလူတော့ပနာလို့ခေါ်ပါတယ်ကျောင်းရဲ့စကားအနေနဲ့ဆိုရင်ပနာဝမှုကြည့်ပြီးတော့အယောင်ကအပြောင်းလဲနည်းနည်းလေးရှိနိုင်ပါတယ်နော်ဒါမှမဟုတ် color stone တွေမှာအရေကိုဆုံးဖြတ်ဖို့ဆိုတာတော်တော်လေးကိုအတွေ့အကြုံရှိဖို့လဲလို့ရဲအဲ့အယောင်ရဲ့ပရိယအရန်ကျွယ်ဝတယ်လို့ဆိုနိုင်ပါတယ်အဲ့ဒါလေတစ်ဖက်ကပြောမယ်ဆိုရင်ကုံတယ်ရဲ့အာသာချက်ပဲအဲ့လိုဆိုလိုတာကအဲကြောက်ဝယ်မဲ့လူကအတွေ့အကြုံမရှိဘူးအဲ့တော့ကုံတယ်ပြောတဲ့အပေါ်မှာမူတည်ပြီးပြည့်သူဆုံးဖြတ်ပြီးသူဝယ်တာပါဟု
တ်ကဲ့အဲ့
တော့အဲ့ကုံတယ်ကလည်းကျွန်တော်ကုံတယ်ဆိုလဲဒီလိုပဲကျင့်သုံးပါပါကျွန်တော်ကြောက်ကိုအကောင်းဆုံးအရေးဖြစ်အောင်ပနာခုနပြောတဲ့ lighting ကိုဖန်တီးပြီးရောင်းမှာပါပဲနော်ဒါပါပဲအမှန်မှန်တော့
နီလာကြတော့ဆင်အကောင်းဆုံးအရာပေါ့နော်
Cone flower blue ပေါ့နော်သူမို့ velvet blue ပေါ့နော်ပြောမယ်ဆိုရင် royal blue ပေါ့ royal blue color အကောင်းဆုံးပါသူ့အပြာတကယ်ကိုကြည်လင်တဲ့အပြာပေါ့ Cone flower blue ကတကယ်ကိုအဲ့လိုမျိုး royal blue color ပါအဲ့တကယ်လှတယ်အပြင်မှာတွေ့နေကြပစ္စည်းနဲ့ပြောပါအားဆိုရင်နှိုင်းရှင်လို့တောင်မှမရပါဘူးအဲကျွန်တော်တို့အရင်တုန်းကလေ Vix ပယုတ်စီဘူးရှိတယ်ပလင်းနဲ့ပေါ့အဲအဲ့ဒီအပြာမျိုးပြောတာပါအဲ့တော့အဲ့ဒီမှာလေခုနလိုပဲပရိယရှိပြန်ရောကျွန်တော်ကြည့်တဲ့ lighting ပေါ်မှာမူတည်ပြီးတော့သူ့ရဲ့အရေကအတူအလျော်ဟူလှတယ်မလှဘူးအဲ့လိုစကားပြောသွားပြန်ပါတယ
်ကျောင်းမြတ်ပညာရှင်ဦးတင်ကျော်တန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်များရှင်အခုတစ်ခါမှာတော့မနက်ဖြန်ညစနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါ။သောတာရှင်များရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းဟာဒီနေ့ပြည်တော်မှာပါ။အယက်သားအစိုးရရဲ့တနစ်တာတက်တန်းအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးအတက်အကျဘာရီများရှိခဲ့တယ်လဲဆိုတော့ VOA ရဲ့စနေနေ့ညဘက်တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ NLD အစိုးရကျင့်သုံးခဲ့သမျှမူဝါဒတွေထဲမှာသောတာရှင်တွေသဘောကျတာသဘောမကျတာတွေရှိတယ်ဆိုရင်လည်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သတင်းရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။တိုက်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရစေ။ဒီဝေကနေတော့ကြာညစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့ကလွတ်တော်နေတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူနှုတ်ကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။လက်တလုံးမှာတော့ဖမ်းဆီးထားသူစုစုပေါင်း6ဦးရှိနေပြီးတူဦးတော့ပြန်လွတ်ပေးလိုက်ပြီလို့လည်းလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ Obama Care လို့ထင်ရှားတဲ့ကျမကြီးဆာရှာမှုဥပဒေကိုပြင်ဆင်ဖို့အောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Republican Party ဝင်တွေကိုထောက်ခံမှုပေးဖို့ဖိအားပေးနေပါတယ်။ဥပဒေသစ်ကိုတည်ပြုနိုင်မဲ့ထောက်ခံမဲ့အလုံလောက်ရစေဖို့နောက်ဆုံးချိန်ကြိုးပမ်းတဲ့အနေနဲ့သမ္မတထရမ့်ကအယူဆပြင်းထန်တဲ့အောက်လွှတ်တော် Republican Freedom Caucus အဖွဲ့ဝင်တွေကိုဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေတိုက်တွန်းလိုက်တာပါ။အမေရိကန်သမ္မတဘရက်ကိုဘားမားကလွန်ခဲ့တဲ့နှစ်တုန်းကပယ်ချထားခဲ့တဲ့ Keystone 8ဆက်ရေနံပိုင်လိုက်စီမံကိန်းကိုသမ္မတဒေါ်နယ်ထရမ့်ဆွေးရကခွင့်ပြုပေးလိုက်ပါတယ်။ရေနံပိုင်လိုက်စီမံကိန်းကနိုင်ငံတော်အတွက်အကျိုးရှိမှာဖြစ်တာကြောင့်ဆောက်လုပ်ခွင့်ပေးလိုက်တာဖြစ်တဲ့ကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြေကြေပြင်းပြင်းထွက်ပေါ်နေတဲ့မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းဆီလိုရေးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံဆိုင်ကုလသမဂ္ဂအမြင့်ဆုံးကိုယ်စားလှယ်ဦးထင်လင်းကတော့မြန်မာနိုင်ငံရဲ့ အစိုးရကဖွဲ့စည်းထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာအခုလိုဆုံးဖြတ်တာမသင့်တော်ဘူးဆိုပြီးကန့်ကွက်ခဲ့ပါတယ်
။တရင်ချင်းချုပ်ကကိုအောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View America မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24/40/48/50အပြင်လိုင်းလမီတာ190တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနာဆင်သူသောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.